Welcome to the Voice of America in Burmese.
Mingla menne khe ma shin. Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဩဂုတ်လ6ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္ဒာချမ်းမဒီမနက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြမှာဖြစ်ပါတယ်ရှင်။နောက်ဆုံးကောက်ယူခဲ့တဲ့အမေရိကန်မဲဆန္ဒရှင်တွေရဲ့သဘောထားစစ်တမ်းတွေမှာတော့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ထက်အသာစီးရနေတာကိုပြသနေပါဗျ။တခါဆီးရီးယားဒုက္ခသည်အနည်းငယ်ကိုတောင်ကိုရီးယားနိုင်ငံကဒုက္ခသည်အဖြစ်လက်ခံလိုက်ပါပြီ။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြပြဖို့ရှိပါတယ်ရှင်
။ကောင်းပါပြီနန္ဒာကြီး။မြန်မာနိုင်ငံရဲ့ရေဘေးအခြေအနေမှာတော့အေရီတိုင်းရဲ့ဒေတာတချို့မှာမြေကြီးဟာစိုးရိမ်ရေမတ်တဲ့ကျော်လွန်လာတဲ့အတွက်ဒေတာကန်တွေဟာအခြေအနေတွေကိုစိုးရိမ်နေကြပါတယ်
။တောင်တုံးတော့မှာတော့ရေကမနစ်ကရေတော့နည်းနည်းကြီးတာပေါ့နော်။နောက်စာပင်ကျောင်းတွေကတော့ပိတ်ထားရတယ်။အိမ်မြုပ်တယ်ဆိုတ
ော့ဒါကတော့ညောင်တုံးမြို့ကန်တဦးက VOE ကိုပြောသွားတာပါရှင်။သတင်းအစီအစဉ်အပြီးမှာအပြည့်စုံကိုတင်ပြမှာပါ။အဲ့ဒီနောက်ထိုင်းစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံမူကြမ်းကိုမြန်မာအစိုးရထုတ်သတင်းစာရဲ့အယ်ဒီတာအပေါ်မှာဝေဖန်ရေးသားလိုက်တဲ့အကြောင်းသုံးသပ်ချက်ကိုလည်းနားဆင်ရမှာပါ။တခါအမည်မသိကူးစက်မြန်ရောဂါတစ်ခုကြောင့်နာဂဒေတာမှာတည်ဆုံးမှုတွေရှိနေတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နနာချန်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။ဒီသတင်းပတ်ထဲထွက်ပေါ်လာတဲ့အမေရိကန်မဲဆန္ဒရှင်တွေရဲ့သဘောထားစစ်တမ်းတွေမှာတော့ပြီးခဲ့တဲ့လကဒီမိုကရက်ပါတီညီလာခံနောက်ပိုင်းပါတီရဲ့သမ္မတလောင်းဟီလရီကလင်တန်နောက်မှာပြိုင်ဘက်ဖြစ်တဲ့ Republican ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရန့်ခက်လက်လန့်ကပြတ်ကျန်နေတာတွေ့ရပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့ Mcclash Maris သဘောထားစစ်တမ်းမှာကလင်တန်က48ရာခိုင်နှုန်းနဲ့33ရာခိုင်နှုန်းသာရရှိထားတဲ့ထရန့်ကိုဦးဆောင်နေပါတယ်။ပြီးခဲ့တဲ့လထဲမှာပဲအလားတူစစ်တမ်းကောက်ခဲ့တဲ့ကတော့ကလင်တန်က42ရာခိုင်နှုန်း၊ထရန့်က39ရာခိုင်နှုန်းနဲ့အနည်းငယ်ပဲအသာရခဲ့တာပါ။ Maris College ရဲ့စစ်တမ်းကောက်ယူရေးအဖွဲ့ညွှန်ကြားရေးမှူးLee Marinoff ကတော့မဲဆန္ဒရှင်တွေရဲ့သဘောထားတွေမြ мян ဆန်ဆန်ပြောင်းလဲသွားတဲ့တွားကြောင့် Republican Party သမ္မတလောင်း Trump အတွေ့စိုးရိမ်စရာကောင်းတယ်လို့ပြောဆိုခဲ့ပါတယ်။သဘောထားစစ်တမ်းကိုတော့အခုတပတ်တနင်္လာနေ့ကနေဗုဒ္ဓဟူးနေ့ထိကောက်ယူခဲ့တာဖြစ်ပြီးတော့ကြာသပတေးနေ့နှောင်းမိုက်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဇူလိုင်လ28ရက်နေ့က Democrat Party ညီလာခံရဲ့နောက်ဆုံးနေ့မှာပြောကြားခဲ့တဲ့မွ슬င်စနီးမောင်နှံအပေါ်ဝေဖန်မှုတွေကြောင့်လက်မခံနိုင်စရာတွေပေါ်ပေါက်ခဲ့တာအပါအဝင်ထရန့်ရဲ့ခြေလက်မားပေါင်းတတိကြီးကိုလည်းညွှန်ကြားရေးမှူး Marinoff ကကိုးကားပြီးတော့ပါတီညီလာခံနောက်ပိုင်း Clinton ပေါ်ထောက်ခံမှုတွေပြန်တက်လာခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ပြီးခဲ့တဲ့3လအတွင်းအမေရိကန်ပြည်ထောင်စုကလက်ခံလိုက်တဲ့ Syria ဒုက္ခသည်အရေးအတွက်တိုးလာတာကြောင့်စက်တင်ဘာလကုန်မှာ Syria ဒုက္ခသည်1000လောက်ထိလက်ခံဖို့သမ္မတဥပမာအစိုးရကရည်မှန်းထားတာပြည့်မိမဲ့အခြေအနေရှိနေပါတယ်။စီးရီးယားနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဖိနှိပ်ခံရမှုတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်8400ယောက်ဟာ2015ခုအော်တိုဘာလ1ရက်နေ့ကနေဩဂုတ်လ4ရက်နေ့အတွင်းအမေရိကန်ပြည်ထောင်စုမှခြေချနေတိုင်ခွင့်ရခဲ့ပါတယ်။အဲ့ဒီတဲကထပ်ဝက်ဟာအသက်14နှစ်အောက်တွေဖြစ်တယ်ဆိုတာနိုင်ငံရေးဌာနဒုက္ခသည်စစ်ဆေးဌာနကရဲ့ကိန်းဂဏန်းတွေအရသိရပါတယ်။ဒုက္ခသည်လက်ခံရေးအစီအစဉ်အစ်ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလမှာနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကကြေညာခဲ့ပြီးကြတဲ့ကဆိုရင်လာစဉ်လိုရောက်လာတဲ့ဒုက္ခသည်အရေးအတွက်ဟာယာကနန်းအနေငယ်ပဲရှိတာကြောင့်ဒုက္ခသည်1000လက်ခံရေးရည်မှန်းချက်ပြည့်မီပါမလားဆိုတာလွန်ခဲ့တဲ့နှစ်တွင်းအချိန်အများစုမှာမရေမြာရှိခဲ့တာပါ။ဒါကြောင့်လဲလွန်ခဲ့တဲ့နှစ်ကစုစုပေါင်းဒုက္ခသည်1600ကျော်လက်ခံခဲ့ရတာကနေ6ဆတိုးပြီးလက်ရှိပဏာနှစ်ကုန်မှာလက်ခံနိုင်ပါမလားဆိုတာမေးခွန်းထုတ်ပွဲဖြစ်လာတာပါ။
တူရကီနိုင်ငံမှာပြီးခဲ့တဲ့လကမအောင်မြင်ခဲ့တဲ့ဆရာနာသိမ်းဖို့ကြိုးပမ်းမှုမှာအမေရိကန်ခြေဆိုင်မွ슬င်ဘာသာရေးဆရာဖာတူလာဂူလန်ပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့ပြန်လည်လွှဲပြောင်းပေးဖို့တောင်းဆိုနေတဲ့တူရကီအစိုးရကစွပ်စွဲချက်နဲ့ပတ်သက်တဲ့အထောက်အထားတွေကိုမပြနိုင်ဘူးလို့သူ့ရဲ့အကျိုးဆောင်ရှင်နေတွေကပြောဆိုလိုက်ပါတယ်။အာနာသိမ်းဖို့ကြိုးပမ်းမှုရဲ့နောက်ကွယ်မှာသူ့အမှုထံနဲ့အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA တို့ပါဝင်ခဲ့တဲ့ဆိုတဲ့ရှုပ်ထွေးပွေလီပြီးဒိဗိမရှိတဲ့ပူပေါင်းကြံစီမှုဆွဆွဲချက်တွေဟာအာနာသိမ့်မှုဖြစ်ပွားပြီးနောက်ပိုင်းမှာပေါ်လာတဲ့ပြောဆိုချက်တွေဖြစ်တဲ့အကြောင်းလဲဂူလန်ရဲ့ရှေ့နေတွေကတဦးဖြစ်တဲ့ Reed Wagonton Wagonton ကဝါရှင်တန်မှာတောက်ကြနေတဲ့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ American Soya Garo Bada Yesia Gulango Lueb Yang Bebo Downso Nide Turki Nanga Nine Anna Taimuma Pawin Pata Kere Sure Tate Tau Tari Tim Jabu Turki Soya Gu Biosu Tavare Tabi Mele Turki Soya Ga Soswe Tare Dain Tate Tau Tari Mpena Nge Wulo Shini Winga Denga Biosu Gabare Turki Nanga Ma Anna Taimu Nau Pai
ในเนื้อมือเรียบบางในใจมาตู้มือเดินเนี่ยแต่ยังคุยมาเนี่ยตาตาเสียงส่งเพื่อใครอ่านใจชิมชีสุราอุลจูจูจังเช่นนี้ก็ไม่คงทักเข้าไปหรอกตู้มือเดี๋ยวเนี่ยเต็มโป๊ะเต็มตลุโป๊ะมาเลยมาหอบผู้ลูกเบี้ยสุดเกวารีกุลันธมกาตุ้งมือจูยารูด้วยเสียงพยานนี่จ้าละมาปอริกิวนี่จูฮองแอนเดอร์นิโอกูดาร์สก็เสียกับอุสังนี่บาร์เลยกุลันธมกาลุงยงยี่กงสีเดียวเหวี่ยมาหอบตีเดียวเต้าจานี่ดูดีอาจิงสามเมย์ปีบุ๋ยมารอ กูดาร์สก็ตุเนชเชียนเปียงนี่ดูช้าสุดอุตเตอตายานี่เดลุตันเดมันตั้งวันกับเปียวารีตุนยงอีกองสิพ่วยเวนสังอาหนังสือเดนเนทเอาขันมูสัตเมฆกังเวมูนเมเนจานีนเมชิเกวารีกลัวนั่งมึงก็ดูข่าวเดมหามินิเพสเซนเฮลาสังเวกเคราจอยอตรังกุยอากูเซงานีนัทเอาเนตีปอริกิวนิจูเพสสังเวกเดกูดาร์สอปอกลัวนั่งมึงก็พ่วยเวนนั่งอันยาสุกัทเทนจีลีซานีจาราวะปีเกเรนตุนยงนับแปด ตรงอ่ะลูกเขยเปิดมาจริงสันดาตบอราปียามาสโลเวเนียตมราฮาวดานิโลทักกับกูดาร์สนาวเมติมกัวเวกูน่าสู้ตบอราดีอย่าดานิโลทักกับนับเบอร์ลีเนียกูโชจ้าตัวเรลุตันมันยาเปียวบาร์เลยซาบิอันเงยยังอยู่วันจีฮาวเจอร์มิการ์โรยินนับเบอร์ลีเนียกันนี่เท่ากันเมื่อเช้าเนี่ยกูนับเบอร์ลีเนียกูยาวลากีบาร์เลย
ยูเอเบอร์วิกาดายามันได้พัฒนาบาดาสิเซนิโกมันได้ชาวนาอีกานิคุณนายที่ไลโดมิดาตงเซนเนกิโลฮักส์โกตงเนงาไลโดมิดาเลเซกิโลฮักส์คนเลตงตงยาไลโดมิดาเลเซเชกิโลฮักส์ชาวเตชงานเนทุติยานายวามาไลนามิดาเตียกูเซกิโลฮักส์ติงาคงอารุกานิชาวเนปีนิบาเรชิน ฟิวเอเมริกันต่างงานในสนนิมิตนักเรียนเรียนกูสับปีรอจีนยานีรับเชื่อปาร์เรชั่นอเมริกันนักงานจ่ายฐานะสิบวัยในสิบวัยลงงานสัญญาและท่านักงานจ่ายเว้นจีชาร์ลส์เรฟกินฮาเชื่อเดือนมาเทมยามานักงานอุตวายามาพิเตลูอเมริกันนักงานจ่ายฐานะก็ต้องจานิมาจีนยาเจทบียงเกวาร์เรมิสเตอร์เรฟกินโอฟิวเอเอเมริกันนักงานจ่ายยาฐานะเดือนดาวนิกิเชงาด้วยส่งมีมียนใจมา
ที่เดิมบางคนยินดีรับยามาปีกูเป็นตัวมาวะลุงเกเรนนี่อกุลารุงก็ตัวเกเรตุยจงอาติกูทุจริตเลยกูรู้เป็นตัวอะไรจังเด็กคู่กันหรอนั่งใจวันจีจงเกลียนั่งใจมัวรามะนั่งใจเนี่ยสิบวัยแต่แท้ๆจานิลูบะแต่เกิดรับยามาในงานหาเสื้อเงินจ้าวกันในนั่งใจมาปลุกเลสรอสิบวัยอยากดังคดีมัวรามะยามาในงานตัวที่เอามือชี้นี่ราเชี่ยมาเลยกูโดนสั่งสุจิยูเก้าแคมปีเตล่าเจมาแต่ขามุชเสียยังไงน้องเรากูชอบชาปีเล็กตาฮะ
อเมริกันซีบอยลงเงินด้วยเนี่ยอเมริกันปีนั้นจู่ด้วยเสร็จตัวโลกการแข่งขันยี่ยาระวะจะนอกจากด่าหาในงานสั่งยี่ปูกองละเอาทุกคนยี่ยาระวะอเมริกันเยสันติดทวนพันดิมุสซีเซนเอกาตะคุณเนี่ยอเมริกันซีบอยเนี่ยซีบอยลงเงินสัญญาและทางงานใจวันจีชาร์ลส์เรฟกินฮาออกัสลาเชียกันนี่เสียเนี่ยที่ต้องยาจำยามานายงานอุตวายามาเพียบเลยคีเซนด้วยไอบีเอ็มจีอีจีเอ็มโคคาโคลาดีไลต์ตัวลูซาร์เรกอมนิจิเรกาตาวันชิดูเรลไลปาตัวจามาเพียบปีโรวันจีเรฟกินอ ာလုပ်ငန်းရှင်တွေနဲ့စုံဦးတီထွင်လုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူအတိုက်ခံတွေပေါ်အစ်စိုးရရဲ့ဖိနှိပ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုက1998ခုနှစ်မှာမြန်မာနိုင်ငံပေါ်စစ်ပွားရေးပိတ်ဆို့တန်းခတ်မှုတွေကိုချမှတ်ထားခဲ့တာဖြစ်ပါတယ်။မကြသေးခင်နှစ်တွေမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမြင်တွေ့လာရတဲ့အတွက်တန်းခတ်မှုတော်တော်များများကိုပြန်လည်ရုပ်သိမ်းပေးခဲ့တာဖြစ်ပါတယ
်။ဒီနေ့အစောပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘဏ်တစ်ခုကိုအွန်လိုင်းကနေဖောက်ထွင်းပြီးငွေခိုးယူမှုနဲ့ပတ်သက်လို့ဒေသခံစီးပွားရေးဘဏ်တစ်ခုကိုဖိလစ်ပိုင်ဘိုဟိုဘဏ်ကအမေရိကန်ဒေါ်လာ21သန်းအမြင့်ဆုံးဒဏ်ငွေတောက်ကြနေမှာချမှတ်ခဲ့ပါတယ်။ ဒဏ်ငွေချခံရတဲ့ Razer CYA Corporation ဘဏ်ကတော့အဲ့ဒီဒဏ်ငွေတွေကိုပေးဖို့သဘောတူခဲ့ပါတယ်။နိုင်ငံရဲ့ဘဏ္ဍာရေးစနစ်တည်ငြိမ်စေချင်တဲ့အတွက်ခိုင်မာတဲ့အာမခံချက်ပေးတဲ့အနေနဲ့အခုလိုသဘောတူခဲ့တာဖြစ်တယ်လို့ဆိုပါရယ်။ဖိလစ်ပိုင်နိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးရဲ့အဆိုအရဖိလစ်ပိုင်သမ္မတဒူတာတေကတော့နယူးယောက်ဗဟိုအစိုးရရန်ပုံငွေဘဏ်မှာအနှံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားအရန်ငွေစင်းတဲ့ကနေခိုးယူခံခဲ့ရပြီးဖေဖော်ဝါရီလကဖိလစ်ပိုင်မနီလာမှာရှိတဲ့ဘန်စင်းတွေနဲ့လောင်းကစားဒိုင်တွေကတစ်ဆင့်ပို့ခဲ့တဲ့ဒေါ်လာ81တန်းကိုပြန်ပေးဖို့သူ့အနေနဲ့တန်တိဒံခိုင်မာတဲ့အကြောင်းပြောခဲ့တယ်လို့ဆိုပါတယ်ခိုးယူခံရတဲ့ငွေအနည်းငယ်သာပြန်ရရှိနိုင်ခဲ့တာဖြစ်ပါတယ
်အရှိလေပိုင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေတတန်းကျော်ရဲ့ပြဿနာကိုဖြေရှင်းဖို့ဥရောပနိုင်ငံတွေကြိုးပမ်းနေရချိန်မှာပဲနောက်ထပ်ဆီးရီးယားဒုက္ခတွေအနည်းငယ်ဟာတောင်ကိုရီးယားနိုင်ငံမှာခလုံးဝင်ရဖို့ကြိုးပမ်းခဲ့ကြပါတယ်ဒါပေမဲ့အနေချင်းကိုသာဒုက္ခတွေဖြစ်တရားဝင်အတိမတ်ပြုခဲ့တာပါအများစုကတော့ငွေကြေးထောက်ပံ့အိမ်ယာဓမ္မမဟုတ်စက်မရေးစောင့်ရှောက်မှုတွေမရပဲနိုင်ငံတွင်းမှာနေထိုင်ခွင့်သာပြုတဲ့လူသားချင်းစာနာမှုဗီဇာမျိုးကိုရရှိခဲ့ပါတယ်အစိုးရကိန်းဂဏန်းတွေမှာတော့1994ခုနှစ်ကစလို့တောင်ကိုရီးယားမှာခလုံးခွင့်တောင်းခံသူစီးရီးယားဒုက္ခတွေ1114ဦးရှိခဲ့တယ်လို့ဖော်ပြထားပြီးသူတို့တွေက3ခုသာဒုက္ခတွေဖြစ်လက်ခံခဲ့တာဖြစ်ပါတယ်ဒုက္ခတွေဖြစ်လက်ခံပြီးလိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့အင်ရှင်နိုင်ငံတွေမှာတာဝန်ရှိတယ်ဆိုတဲ့ကုလသမဂ္ဂရဲ့ဒုက္ခတွေဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တောင်ကိုရီးယားနိုင်ငံကအပြည့်အဝလိုက်နာခြင်းမရှိဘူးလို့တချို့အကဲခတ်တွေကစွပ်စွဲကြကြပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားကနေရောက်လာသူတွေကိုတော့တောင်ကိုရီးယားကနိုင်ငံသားအဖြစ်အပြည့်အဝလက်ခံဖို့အခြေခံဥပဒေမှာပြဋ္ဌာန်းထားပါတယ်
Direct from Washington, the voice of America, VOA.
ဒါကတော့မနက်နာချန်နယ်ကိုညာဝေးအောင်တို့ကစနေနေ့နက်ခင်းသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာသတင်းလွှာတွေကိုတင်ပြမှာပါ။အေရဝတီတိုင်းမြို့တချို့မှာစိုးရိမ်ရေမှတ်ထက်ကျော်လွန်ပြီးတော့ရေကြီးနေတာကြောင့်ညောင်တုံးမြို့မှာဆိုရင်ဒီရပိုင်းအတွင်းစာတင်ကျောင်းတွေအားလုံးပိတ်ထားလိုက်ရသလိုလဲမြေတွေရေမြုပ်တာတွေလည်းရှိနေပါတယ်။တက်မတော်ဘက်ကတော့ရေဘေးတားဆီးရေးလှုပ်ဆောင်ပေးတာတွေရှိပေမဲ့ဒေသခံတွေကတော့အရေးပေါ်အစားအသောက်နဲ့ခိုလုံဖို့နေရာတွေလိုအပ်နေသေးပဲလို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင်
။ရေဘေးအန္တရာယ်အဝါရောင်အဆင့်သတိပေးထားတဲ့အေယာဝတီတိုင်းမှာတော့ဒီရပိုင်းအတွင်းအေယာဝတီမြစ်ရေကပိုတိုးပြီးတက်လာနိုင်တယ်လို့ပြည်ကြ ాయి ဝန်ထမ်းနာလူမှုမီဒီယာတွေမှာသတင်းထုတ်ပြန်ထားတာပါဟင်းဒရဇလွန်နဲ့အင်ကပူမြို့နယ်ဘက်မှာစိုးရိမ်ရေမှတ်ထက်ကျော်လွန်ပြီးနောက်လာမယ့်ရက်တွေမှာနောက်ထပ်လက်မဝက်ကျော်ရေထပ်တက်လာနိုင်တယ်လို့သတိပေးထားပါတယ်အေယာဝတီတိုင်းညောင်တုံးမြို့မှာတော့တောက်ကြညနေပိုင်းတိုင်းတာကျဲအေယာဝတီမြစ်ရေဟာသတ်မှတ်ထားတဲ့အန်ရရေမှတ်24ဖေခွဲရဲ့အထက်26ဖေအထိတက်ခဲ့တာကြောင့်အထူးသဖြင့်မြေနေပိုင်းအရက်မှာလဲမြေတွေရောတဲအိမ်တွေပါရေမြုပ်နေပြီးဒီရပိုင်းနဲ့ညောင်တုံးတဝိုက်ကစာသင်ကျောင်းအလုံးပိတ်ထားလိုက်ရတယ်လို့ညောင်တုံးမြို့မိမြို့ပါဖြစ်တဲ့ဦးဖုံးမြစ်ကပြောပါတယ
်ညောင်တုံးတဝိုက်မှာတော့ရေကမနစ်ကရေတော့နည်းနည်းကြီးတာပေါ့နော်နောက်စာသင်ကျောင်းတွေကတော့ပိတ်ထားရတယ်အိမ်မြုပ်တယ်ဆိုတော့တချို့အိမ်တွေကျတော့တဲအိမ်လောက်ကျတော့လည်းမြုပ်တာပေါ့ကွာမနစ်ကတဲ့ကျွာရွာရပူဆိုတာပေါ့အနှိမ့်လေကတော့မြုပ်အဲ့ဒီဘောတော့ရှိတယ်အခုရပိုင်းလောက်ကတော့အိမ်သိမ့်နေရင်သူတို့ဆင့်နေပါလေထိုးနေရတော့တချို့လဲထိုးရင်းနဲ့ရက်တက်လာတဲ့သဘောလေးရှိတယ်။အဲ့တော့သူကအဲ့ဒီမှာရှိတဲ့ဘုံကြီးကျောင်းလို့လို့မြင့်နေနေရာတွေမှာတော့သွားနေကြရတာပေါ့နော်
။ညောင်တို့မြို့နယ်တဝက်မှာကျေးရွာအုပ်စုပေါင်း54စုရှိပြီးလယ်မြေအေက6900ကျော်ရေမြုပ်နေတယ်လို့စာတင်ကျောင်းပေါင်း93ကျောင်းပိတ်ထားရတယ်လို့ပညာရေးဝန်ကြီးဌာနသတင်းတွေမှာဖော်ပြပါတယ်။ရေကြီးတဲ့တန်ခံနေရတဲ့ရွာအများစုမှာစာရေးတောက်ရေးနေရေးပါအခက်ကြုံနေရတယ်လို့မြို့ကန်အမျိုးသမီးတူကပြောပါတယ်
။ဘာသာဘာညာရှာတဲ့လူတွေမရဘူး။နေစရာတွေမရှိတော့ဟိုစားဝတ်နေရေးကအစအနေနဲ့ခက်ခဲသွားတာပေါ့။အဲ့လိုနေရာအစမရှိဘူးဆိုတဲ့သဘောမျိုးတွေတောင်ပြည့်နေကြ။အဲ့တော့ဟိုသူတို့မှဘယ်လိုခေါ်မလဲချက်ဖို့ပြုတ်ဖို့ချင်းနေပါရေမြုပ်သွားတာသူတို့မှသူတို့အခက်ခဲဖြစ်နေတဲ့ရွာတွေရှိနေလေ။
2015ခုမနှစ်တုန်းကမြန်မာနိုင်ငံဟာရေဘေးအန္တရာယ်နဲ့ရင်ဆိုင်ခဲ့ရပြီးပုဂ္ဂလိကစေတနာရှင်လူမှုကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်အကူအညီတွေကိုတက်နိုင်သမျှထောက်ပံ့ခဲ့တာပါဒီနေ့မှာတော့တက်မတော်ကရေးဘေးတားဆီးရေးလာရောက်လှုပ်ဆောင်တာရှိပေမဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေမလာရောက်နိုင်သေးတာကြောင့်အကူအညီတွေလိုအပ်နေတယ်လို့ဦးဖုံးမြစ်ကပြောပါတယ
်အခုကတော့ဟိုရန်ကုန်တိုင်းတက်ကစက်တက်ကနေကုညီပေးတာရီဝါရီကိုထပ်ဆင့်မှုဘေးအိမ်တို့ဘာလို့ချဖို့ဒီလိုအပ်ရေးအကူအညီတွေပေါ့နော်ဂျန်နဲ့ NGO တွေကတော့ မနစ်ကတော့တော်တော်များဒီနေ့ကတော့မလာဘူးမလာဆိုတာကအထက်ပါရေရအတန်းဖြစ်နေတော့အဲ့ဒီကိုတွားနေကြပြီထင်တယ်တို့ဒီဘက်ကိုဟိုအလားတော်တော်နည်းတယ်ရေဝေးဒုက္ခတွေရေဘောကူညာတော့အဆအတော့ပေါ့ဟိုဝေလူချမ်းလို့လည်းအဆင်မပြေ
လောလောဆယ်ရေဘေးအခြေအနေဟာအေယဝရီနဲ့ဘကိုးတိုင်းတွေမှာအဆိုးဆုံးဖြစ်နေပြီးရေဘေးဒုက္ခတွေအတွက်အစိုးရကရွက်ဖြင့်တဲတွေကူညီပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားသာရေးဝန်ကြီးဌာနအရေးပေါ်အဖွဲ့တာဝန်ကျဝန်ထမ်းတို့ကပြောပါတယ
်အခုလောဆယ်တော့ဘူးကူအေယဝရီတိုင်းတို့ပြီးတော့ဘကိုးတိုင်းအခုလက်ရှိဟိုဘက်ချက်ရတော့ကျွန်တော်တို့ကအကုန်လုံးပေးနေဟိုနော်ရွေးပြင်တဲ့တွေရောအကုန်လုံးထုတ်ပေးနေမှာ
လာမယ့်နှစ်ရက်အတွင်းအေယဝရီမြင့်ရေဆက်မြင့်လာွယ်ရှိနေပြီးစိုးရိမ်ရေမတ်အထက်ဆက်ရှိလာနိုင်တာကြောင့်ညောင်နှုံးမြို့ကန်တွေစိုးရိမ်နေကြကြောင်းမြို့ကန်အမျိုးသမီးကပြောပါတယ
်အခုကအထက်မှာရေရက်တက်တုံးရေကျရင်ဒိုးလိုနေရာတွေကနောက်ပိုင်းကျနည်းနည်းတော့ထိမယ်နဲ့တူတယ်ဘာလို့ဆိုအထက်ကရေရက်ကျလာမှာကွာသင်္သရတို့ဇလွန်တို့ရောက်ကြတယ်အဲ့ဒီအချိန်ကျရင်တော့ရေရက်အဲ့ကျတော့ကျော်တက်ပြီအဲ့မှာပင်လေးရလဲတက်ပြီးတော့ဒီရထောက်နေအဲ့အဲ့ချိန်ကျရင်တော့တော်တော်ဆိုးမယ်အဲအဲ့ဒါကိုဆိုးရင်နည်းနည်းတော့ဆိုးရင်ညာတာပေါ့
ဒီနေ့တည်းဖြစ်နေတဲ့မြေရလွန်မှုကြောင့်မြန်မာနိုင်ငံတဝမ်းမှာရေဘေးရှောင်ဒုက္ခတွေအ ਨੇ စုံ9000ခွဲကျော်ရှိနေတာပါမိုးစလဌာနထုတ်ပြန်ချက်အရကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေအားကောင်းနေပြီးလာမယ့်နှစ်ရက်အတွင်းစကိုင်းတိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာမိုးပုံများလာနိုင်ပါတယ်ခင်ဗျာ
ဒါကတော့ကိုညံဝင်းအောင်ပြောပြသွားတာပါစနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်မကြာခင်မှာတော့ကရင်လက်နက်ကိုင်အဖွဲ့ကြီးအချင်းချင်းတိုက်ပွဲဖြစ်တဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်ထိုင်းနိုင်ငံမှာအာနာသိန်းစစ်တပ်ကဥဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ပတ်သက်လို့ NLD အစိုးရထုတ်သတင်းစာအယ်ဒီတာအပေါ်မှာဝေဖန်ရေးသားလိုက်ပါတယ်အကယ်၍ဩဂုတ်လ9ရက်နေ့မှာကျင်းပမဲ့ဒီဖွဲ့စည်းပုံမူကြမ်းကိုအတီးပြုတ်ခဲ့မယ်ဆိုရင်ထိုင်းရဲ့ဒီမိုကရေစီဟာတဆင့်နေပြီးတော့အကန့်အသတ်များတဲ့ပုံစံဖြစ်သွားမယ်လို့လည်းသတိပေးရေးသားထားပါတယ်စစ်ဆေးရအုပ်ချုပ်နေတဲ့အင်းကြီးချင်းထိုင်းနိုင်ငံမှာဒီမိုကရေစီထွန်းကားရေးဘက်ကနေမြန်မာအစိုးရတို့သတင်းစာကထောက်ခံရေးသားတာဟာထူးခြားတယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ထိုင်းနိုင်ငံနဲ့ဒီမိုကရေစီအလားအလာဆိုတဲ့ခေါင်းစဉ်နဲ့ဩဂုတ်လ9ရက်နေ့တုန်းမြမအလင်းသတင်းစာရဲ့အယ်ဒီတာအပေါ်မှာထိုင်းမှာစစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေမူကြမ်းဟာဒီမိုကရေစီစနစ်ကိုအကန့်အသတ်ဖြစ်စေတယ်ဆိုပြီးဝေဖန်ထားပါတယ်။အခုလိုမြမအစိုးရတို့သတင်းစာမှာရေးသားဖော်ပြချက်ရဲ့ထူးခြားချက်နဲ့ပတ်သက်လို့လည်းထိုင်းမြန်မာဆက်ဆံရေးကြွမ်းကျင်သူလည်းဖြစ် ISP ခေါ်မဟာဗျူဟာနဲ့မူဝါဒရေးရာ Institute ရဲ့ဒါရိုက်တာဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်လာတော့စိတ်ဝင်စားစရာတခုလိုပြောလို့ရပါတယ်သူသူဖြစ်တော့လွတ်လပ်တဲ့သတင်းမီဒီယာဆိုတာကိုသူတွေ့ရင်မတော်ရင်မတော်တဲ့အတိုင်းဝေဖန်ပြောဆိုတာရှိပါပေါ့ဒါပေမဲ့ထူးခြားတာတခုကတော့မြမအလင်းသတင်းစာကဒီတဲ့အတိုင်းပဲလေဟို State Media ပေါ့နော်နိုင်ငံတော်ပိုင်းသတင်းမီဒီယာဖြစ်နေတဲ့အခါကျတော့ဟိုဒီတခုပဲစိတ်ဝင်စားစရာကောင်းတာပါ
ထိုင်းစစ်တပ်ကနေရေးဆွဲထားတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမှာဒီမိုကရေစီစနစ်နဲ့ပတ်သက်လို့အားအနည်းချက်တွေပါဝင်နေကြောင်းဦးအောင်သူငင်းကပြောပါရယ
်ပြောရမယ်ဆိုလို့ရှိရင်ဒီမိုကရေစီမကျတဲ့ကိစ္စတော်တော်များများပါပါတယ်ပါတယ်ဆိုတာအထူးသဖြင့်စီးနေလို့ခေါ်တဲ့အထက်လွှတ်တော်မှာဒါရွေးချယ်တင်မြှောက်မခံရတဲ့သူကြီးပဲအများစုပါနေတယ်ပေါ့နော်ဆိုတော့နောက်တစ်ခါကျတော့သူတို့ကဘာဖြစ်လာလဲဆိုတဲ့အခါကျတော့ဝင်ကြီးချုပ်ဖြစ်တဲ့သူကရွေးချယ်တင်မြှောက်ခံရသူလည်းဖြစ်နိုင်တယ်မတင်မြှောက်ပဲနဲ့ခါရတဲ့သူကိုလည်းဝင်ကြီးချုပ်ဖြစ်တင်နိုင်တယ်စသဖြင့်ဒါမျိုးတွေကဟိုဒီမိုကရေစီပေဒါနဲ့တိုင်းရင်တော့လိုအပ်ချက်စီရှိပါတယ်နောက်အထူးသဖြင့်ဆိုးတာကတော့အခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ကြေကြေပြတ်ပြတ်ပြည်သူတွေဖိအောင်လုပ်တာမဟုတ်ဘူးပေါ့နော်ဆိုလိုတာကအရင်တော့ဆိုလို့ရှိရင်ကျွန်တော်တွေ့ဘူးပါတယ်ဆိုအိမ်တိုင်းစီမှာဒီဖွဲ့စည်းပုံအခြေခံဥပဒေစာအုပ်တွေလိုက်ပို့တဲ့ဟာမျိုးပေါ့ဆိုတော့အခုကတော့ရှင်းပြချက်ကလည်းနည်းနည်းပဲရှိတယ်နောက်ဒီအခုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့အကျဉ်းချုပ်သဘောမျိုးကိုပဲပြည်သူကိုချပြတဲ့ဟာမျိုးတွေ့ပါတယ
်။ဒါအပြင်မနေ့ပြန်ဩဂုတ်လ9ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေမူကြမ်းလူမှုဆန္ဒခံယူပွဲမှာလည်းကြိုတင်စစ်တမ်းကောက်ယူချက်တွေအရာပြည်သူတွေရဲ့ထောက်ခံမှုနေကြောင်းတွေ့ရတယ်လို့ဆိုပါတယ
်။ထိုင်းနိုင်ငံမှာတော့သူတို့ opinion poll ဆိုခေါ်တဲ့ပြည်သူလူထုရဲ့ဟိုဆန္ဒကောက်တဲ့ဟာတွေရှိပါတယ်။ရှိတဲ့အခါကျတော့ဒီဖွဲ့စည်းပုံကိုထောက်ခံမယ်ဆိုတဲ့လူကနည်းတယ်။အခုချိန်မှာသဘောထားမပေးသေးဘူးဆိုတဲ့လူကပဲများပါတယ်။ဆိုတော့ကျွန်တော်ထင်တယ်40ရာခိုင်နှုန်းလောက်ရှိတယ်ထင်တယ်ဆိုတော့အဲ့တော့ရေဘူးရအဖြစ်တော့ကျွန်တော်ပြောရဆိုရတော့ပေါ့နော်ထိုင်းမိတ်ဆွေတွေနဲ့ပြောတဲ့အခါကျတော့ခုနလိုအခုသဘောထားမပေးသေးဘူးဆိုတဲ့သူတွေကတကယ်မဲပေးရင်ဟိုကန့်ကွက်မဲဖြစ်သွားနိုင်တယ်ဆိုတော့သုံးသပ်ချက်မျိုးတွေရှိပါတယ
်မြမလင်းအယ်ဒီတာအပေါ်မှာလည်း ဒီအခြေခံဥပဒေမူကြမ်းကိုနိုင်ငံရေးပါတီတွေနဲ့လူမှုလူဒန်းစာအဖွဲ့အစည်းတွေကစန့်ကျင်ထားကြောင်းရေးသားထားပါတယ်အထူးသဖြင့်ထိုင်းနိုင်ငံရေးပါတီတွေဖြစ်တဲ့ Democratic Party နဲ့ Thai Rak Thai Party ကခေါင်းဆောင်တွေကဖွဲ့စည်းပုံမူကြမ်းအပေါ်ဝေဖန်ချက်တွေကိုလည်းဖော်ပြထားပါတယ်။အခုလိုမြန်မာအစိုးရတို့သတင်းစာရဲ့ Editor အပေါ်မှာထိုင်းနိုင်ငံရဲ့ Democracy ရဲ့အလားအလာနဲ့ပတ်သက်လို့ရေးသားချက်တွေဟာ NLD အစိုးရရဲ့သဘောထားကိုထင်ဟမှုရှိမရှိဆိုတဲ့မေးခွန်းကိုတော့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ရောပြန်ကြားရေးဝန်ကြီးဌာနဘက်ကပါအတိအကျပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးရှင်။
အရင်စစ်အစိုးရဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှရှားသူတွေတဲကမြန်မာနိုင်ငံကိုပြန်ကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်။ဒီပေါက်ရောက်ဒီမိုကရေစီရေလှရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အခြေမျိုးမှာတတောင်းတနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလား။ဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်တဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်ပြီးအားလုံးကိုထိတ်ခေါ်ပါတယ်ည
ဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ပြမှာပါ။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကမြို့နယ်တချို့မှာအမျိုးအစားမခွဲခြားနိုင်သေးတဲ့ကူးစက်ရောဂါတစ်မျိုးကြောင့်တေဆုံးသူဦးရေဟာအခုဆိုရင်40နီးပါးလောက်ထိတိုးလာပါဗျ။ဗဟိုအစိုးရဘက်ကလည်းကျန်းမာရေးဝန်ထမ်းတွေကိုဆေးလွတ်ထားပါတယ်ရှင်။ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကဆက်ပြီးပြောပြမှာပါ။
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းကလဟဲမြို့နယ်နဲ့နန်းယွန်းမြို့နယ်တို့ထဲကကျေးရွာတချို့မှာအမျိုးအစားအတိအကျမသိရသေးတဲ့ကူးစက်မြန်ရောဂါတစ်မျိုးကြောင့်ကလေးငယ်အများစုအပါအဝင်သေဆုံးသူအရေအတွက်ဟာအခုနောက်ဆုံး40နီးပါးအထိရှိသွားပြီလို့နာဂဒေသဦးစီးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးဦးသိန်းစောကပြောပါတယ်
။ဒီနေ့တိကျတော့ထန်ခေါလာမမှဆုံးသွားတော့25ဦးပေါ့နော်။အဲ့ဒီနိုင်ငံဘက်မှာတော့73ဦးဆိုစုပေါင်းတော့38ယောက်ရှိတော့ကလေးရောလူကြီးရောပါကြ။ဖြစ်များလာတော့ကလေးတွေမှာဖြစ်များတယ်။အခုတော့ကျွန်တော်တို့ဒီစကားပြောကြရသိရတော့ဒီအဲယောဂလက္ခဏာစံစားရတဲ့ဆိုတာ15ရောက်လောက်ပဲကျန်တော့နေတာကျွန်တော်ပြောတာထန်ခေါ်လာမတေရော်လေးကိုပြောတာလက်နှစ်ခုပေါင်းတော့တေရာကျော်ရှိတယ်အဲယောဂလက္ခဏာကတော့ကျွန်တော်တို့ကတော့ဒီထန်ခေါ်လာမမဖြစ်တဲ့ဟာတော့ဒီအသက်ရှင်လမ်းကြောင်းပိုးဝင်တယ်ဈေးနမူနာနဲ့သွေးနမူနာကကျွန်တော်တို့ကမုံရောင်မနေ့ရက်ရောက်တယ်ဗျဆိုတော့မနေ့ရက်ရောက်တော့မနေ့ရက်သူတို့ရန်ကုန်ဆက်ပုံမှာအဲ့ရနေမှာတက္ကောကန်းဖြီးရတော့ဟုတ်တယ်15ရက်လောက်မှရမယ်ဗျ။အဲကြမှာယောဂလက္ခဏာအခြေအနေတိတိကျကျပြောနိုင်မှာ
။ကျဲမရေဆောင်ရှောင်မှုနဲ့ဆေးရုံဆေးဝါးချွတ်တဲ့တဲ့နာဂဒေတာမှာယောဂဆန်းကြောင့်တေဆုံးမှုတွေနဲ့ကူးစက်မှုတွေများလာနေတဲ့ပြဿနာကိုဖြေရှင်းရမှာစိန်ခေါ်မှုတွေနဲ့ကြုံနေရတာပါ။အခုအခါမှာတော့ယောဂကိုအမြဲဆုံးထိန်းချုပ်နိုင်ဖို့နဲ့ကုသမှုပေးနိုင်ဖို့ဒေတာခန့်ကျဲမရေဝန်ထမ်းတွေဒါမကတိုင်းဒေတာကြီးနဲ့နေပြည်တော်ကကျဲမရေဝန်ထမ်းတွေပါလာရောက်နေပြီလို့လဲနာဂဒေတာဦးစီးအဖွဲ့ဦးသိန်းစောကပြောပါတယ်။
အခုကကျွန်တော်တို့အဲ့မှာကကျွန်တော်လက်ရှိကဒီတက်ကဆရာဝန်ပြောင်းနေဒီကျမကြီးကကုပေးနေရောပေါ့နော်နောက်ပြီးတော့ဒီနေ့ကိုတိုင်းကျမလက်ရောက်ခဏခင်ကျမလက်ရောက်ကျွန်တော်လည်းငယ်ကဆရာဝန်ရဲ့ဌာနဆိုင်ရာတို့ဒီကျွန်တော်မျိုးနဲ့ထွေးဖို့တို့ပါတဲ့အဖွဲ့နဲ့ဒီနေ့ဆိုင်ကယ်ရှိစီ25ရောင်းနဲ့ကွင်းစင်းပါကြီးဗျနောက်ပြီးတော့မှအခုနေ့လည်းမှာလည်းနေပြည်တော်ကလာတဲ့ဆရာဝန်3ရောင်းနဲ့ခဏခင်ကျမရဲ့ဆရာဝန်တယောက်ပေါ့4ရောင်းတော့ကျွန်တော်တို့ဒီတက်လာပြီအဲ့ဂျွာလေးကွင်းစင်းဖို့ကျမ်းမာရေးဆောင်ရှောက်မှုပေးဖို့နော
်ယောဂကူးစက်မှုတွေဆွဆွဝဝကြုံနေရတဲ့အတွက်စားနပ်ရိက္ခာအပါအဝင်လိုအပ်တဲ့အကူအညီတွေကိုဒေသခံလူမှုအသင်းအဖွဲ့တွေကထောက်ပံ့ပေးနေတယ်လို့လည်းသူကပြောပါတယ်စေတနာဝန်ထမ်းအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နာဂကျောင်းသားနဲ့လူငယ်အဖွဲ့ချုပ်ကလည်းယောဂကူးစက်ခံနေရတဲ့ဒေသအတွက်ကူညီနိုင်ဖို့စတင်ကြိုးပမ်းနေတဲ့အကြောင်းအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုထေးတင်ကပြောပါတယ
်အခုမှကျွန်တော်တို့ကအနည်းစားအနည်းစားပေါ့နော်အဲ့လိုမျိုးဟိုအလူငွေတို့ချင်တဲ့လူရှိတယ်ကျွန်တော်တို့ကလက်ခံပေးပါတယ်ခင်ဗျာဒီကားရဲ့လူငွေကျွန်တော်တို့ကလည်းမြတ်ပြီးဒီကားမှာအဲဒီဖြစ်ပါပါခင်ဗျာအဓိကကွန်ဆင်သွားမှာတော့ကျွန်တော်တို့ဒီကားမှာရှိရဲ့ကျွန်တော်တို့လူငွေကိုကိုယ်ကြည့်ရတယ်ကျွန်တော်ကွန်ဆင်သွားတာခင်ဗျာဟုတ်
ဒ ီကူးစက်မြန်ယောဂါဟာဇွန်လအတွင်းကစပြီးတော့ထန်ခေါ်လာမကျေးရွာမှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးယောဂါလက္ခဏာကတော့ဖျားနာတာကစပြီးမျက်စိနာချောင်းဆူအသက်ရှူလမ်းကြောင်းပိုးဝင်တာတွေအပါအဝင်ဝမ်းပြက်ဝမ်းလျှောတာတွေနဲ့အပူအနီဖုထွက်တာတွေသွေးအန္တရာယ်တွေပါဝင်တယ်လို့လည်းပြန်ကြားရေးဝန်ကြီးဌာနကဒီကနေ့မှပဲသတင်းထုတ်ပြန်ခဲ့တာပါဒီအတွက်လည်းနေပြည်တော်မှာရှိတဲ့ဘ ਹੁ ကူးဆက်ယောဂါတိုက်ဖြည့်ရေးဌာနကကျွမ်းကျင်သူတွေဦးဆောင်တဲ့အဖွဲ့အဖွဲ့ကိုဆေလွတ်ထားတယ်လို့လည်းဖော်ပြထားပါတယ်ရှင
်ရှားပါပါရှင်ဒုဗိုလ်မှူးကြီးစောဆန်းအောင်ဦးဆောင်တဲ့ကရင် DKB အဖွဲ့နဲ့ကရင်နယ်ခြားစောင့်တပ်BGF တပ်ဖွဲ့တို့ကြားဩဂုတ်လ၄ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်အမျိုးသမီး၃ဦးအပါအဝင်ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ VOA ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကောက်ကရိတ်မြို့နယ်တွင်ကော့နွဲနယ်တတန်ကူကျေးရွာကမှနေမြေလုံခြုံရေးယူထားတဲ့ကရင်နယ်ခြားစောက်တပ် BGF တပ်ဖွဲ့နဲ့ဗိုလ်နားမကြားဦးဆောင်တဲ့ကရင်လက်နက်ကိုင်အဖွဲ့တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ရမှာ။တရန်ကူကျေးရွာက၄ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့တရန်ကူကျေးရွာအုပ်ချုပ်ရေးမှူးတော်နှင်းကြီးကပြောပါတယ်
။မနဲ့ငန်းနိုင်ကြီးလား။အဲ့ဒါတိုက်ပွဲဖြစ်တယ်။နံကြွားထဲမှာဟိုနေစတတ်စီတယ်ပေါ့နော်။စတတ်စီကတော့နာမကြားလာဖြစ်တော့အဲ့ဒါပဲအတော်ကြားတယ်။တော်တော့လည်းကြားတာလက်ကောက်ပဲ။အလုတ်ကြီးဒီလောက်တော့မှထုတယ်သူတို့ပြေးတာကြွာသားကတော့ကြားတယ်ပေါ့။တိုက်ကြည့်တဲ့ရောက်လာတော့ဒီအခုနမဲ့စစ်သွားထဲတယ်နော်ဟောတမိသားဖတ်တော့ရောက်ရတော့ဟိုနေသူ့မိနဲ့သူ့ဖေနဲ့ကတော့နည်းပဲရှိတယ်သူ့သမီးကတော့နည်းနည်းများတယ်ဗောလေ
နှစ်ဖက်ဖြစ်ခတ်ဆိုင်ခိုက်မှုတွင်တရံကူကြီးရွာသား၄ဦးထိခိုက်ဒဏ်ရာရရှိသွားခဲ့တာပါထိခိုက်ဒဏ်ရာရရှိတဲ့အထဲမှာကိုဝင်းဆောင်မျိုးသမီးတူအထမတန်ကျောင်းသူတူပါဝင်အမျိုးသမီး၃ဦးနဲ့အမျိုးသားတူပါဝင်ပြီးတော့အသက်၄၀ရွယ်နော်ဆဲလစ်နဲ့တမိကျောင်းသူနော်ကေဆေးကိုတော့ထိုင်းနိုင်ငံဆေးရုံကိုပို့ဆောင်ပြီးစေဝါကူတာမှုခံရတယ်လို့တော်နှင်းကြီးကဆက်ပြောပါတယ
်သူမေပုံဆက်လာလဲနဲ့သူ့အမေလည်းဗောလေတမစီလဲသူပြောတယ်မက်တော့ဆေးရုံမှာပဲရှိတယ်နဲ့သူပြောတယ်မနေ့ကတော့မက်တော့ဆေးရုံမှာပဲ
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲဟာကြေးရွာနဲ့လမ်းလုံခြုံရေးတာဝန်ယူနေတဲ့အမတ်တေတုံညာတိတ်ခွန်တပ်ဖွဲ့တွေကို DGB ခွဲဆက်ဖွဲ့ကနေလာရောက်ပြစ်ခတ်တာဖြစ်တယ်လို့ PGF ဒူးရင်မှုဘုံမှုစောကြောင်တော်ကပြောပါတယ
်တိုက်ပွဲချင်းနေရတာသူတို့လာပြစ်တယ်ဆိုတော့ပြောမှဆိုတော့ယူရသားတွေထိတာမရှိတာပေါ့ပုံစံကတော့မူးမမမဲ့ဒီချိန်မှလည်းလူကဒီလူကြီးပိုင်းကလည်းအေးဆေးပြီးဆိုတော့အကောင်လုံးအေးဆေးနေကြတာပေါ့သူကလည်းကရင်ချင်းချင်းဘက်သူလာမလာပြစ်အောင်မဟုတ်လေဆိုတော့အဲ့လိုပဲကျွန်တော်လည်းအဖွဲ့လည်းအေးဆေးသွားသူကသူနေသူကသူကကိုဟောစားပေါ့ဒီလမ်းလုံးကြုံရင်းနဲ့ပြောမှကြေးရွက်လို့ရမှုလေးတွေပေါ့အဲ့လိုမျိုးတောင်းဝန်ယူရနေကြ
ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြိခါရှာဖွေနေတဲ့ TGB အဖွဲ့ဝင်တွေကိုနေကြဆောက်တိုင်းရင်းကနေရှင်းလင်းရေးလှုပ်ဆောင်လို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TGB ခေါင်းဆောင်ဒုတိယဗိုလ်မှူးကြီးစောစန်းအောင်ကပြောပါတယ်
အဲ့ဒီရောမှာကြရတာကျွန်တော်တို့ကစားပေါက်စားတော့ချမ်းလို့ရှားလို့ပြတာရှိတယ်လေအဲ့ဒီမှာပဲတစ်ခါလေးညီလေးတို့လည်းတွားလာတယ်ရှိတယ်အဲ့ဒါကိုရန်သူရရန်ကိုတင်းချားပြီးတော့သူ့ကိုရှင်းတယ်ပေါ့လှုပ်ရှားစစ်ကြောင်းရှိသူတို့ကခန်းကြည့်သူတို့ပြန်ပြီးအချိန်နားမှာအဲ့ဒီမှာတောင်းကြည့်မှာပြတ်ခတ်မှုဖြစ်တယ်လို့ပြောတယ်အစားနားမကြီးမှာရှိတဲ့ခန်းကလည်းသူကလက်နဲ့ပြန်ရမ်းဖြစ်တယ်
ကော့ကရိတ်မြို့နယ်တွင်းကတရံကူးကျေးရွာဟာခွဲထွက် DGB တပ်ဖွဲ့တွေကနေဥတဟုဝင်ထက်လှုပ်ရှားနေတဲ့ကျေးရွာလည်းဖြစ်ပါတယ်လက်ရှိမြန်မာအစိုးရနဲ့အပြည့်အဝလက်မှတ်မရေးထိုးနိုင်သေးတဲ့ဒုတိယဗိုလ်မှူးကြီးစောစန်းအောင်ဦးဆောင်တဲ့ DGB တပ်ဖွဲ့နဲ့ကရင်နယ်ခြားစောက်တပ် PGF တပ်ဖွဲ့တို့ဟာကော့ကရိတ်မြို့ဝတီအာရှလမ်းတဲ့နေ့တိုက်ပွဲရပ်တနေတာတနည်းနည်းပါရှိရာကနေမနေ့ကတိုက်ပွဲတစ်ပတ်ဖြစ်ပွားလာခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုအတွင်းမှာအပြစ်မဲ့တဲ့ကြေးရွာသားတွေထိခိုက်ဒဏ်ရာရရှိတဲ့ပုံမှာကရင်လူမှုဖွဲ့စည်းတွေကနေဝေဖန်မှုတွေလည်းရှိနေပါတယ်စွီခေါ်ကရင်လူထုအခြေပြုလူမှုဖွံ့ဖြိုးရေးကွန်ရက်တာဝန်ခံမန်းသိန်းစော်အနေနဲ့ကတော့ဒီလိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဒီကောက်ကိတ်မှာပြစ်ခတ်တိုက်ခိုက်မှုဆောင်ဒီရပ်သားတွေထိသွားတဲ့ပုံမှာကျွန်တော်အနေနဲ့တော့စိတ်မကောင်းဘူးပေါ့နော်ဒီလိုမျိုးဆက်ပြီးရှိနေရမယ်ဆိုလို့ရှိရင်ကျွန်တော်တို့ရကီဒီနေရတော့ငင်းကြေးရိတ်ရောင်တော့ကျွန်တော်မမြင်ဘူးတော့နော်ဒီတိုင်းနဲ့လက်နဲ့ကန်နေဘက်ကရောအဲ့လိုမျိုးပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပေါ်မလာအောင်ဆွေးနွေးညှိနှိုင်းမှုတွေရောမလုပ်ဘူးလားပေါ့
ကရင်ပြည်နယ်မြောက်ဒီကော့ကရိတ်ကာလာဟောင်းနဲ့အာရှလမ်းသစ်တုတ်ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်မြမတမတော်နဲ့နေကြာဆောက်တပ် BGF တို့ပူးပေါင်းပြီးနေမြေရှင်းလင်းခဲ့ရမှာတော့ DGB အဖွဲ့နဲ့အခြေပေါင်း50နီးပါးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ဇူလိုင်လပိုင်းကနေဖြစ်ပွားခဲ့တဲ့ DGB နဲ့အစိုးရတမတော်တို့ကြားတိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်ဒေသခံရွာသားတထောင်နီးပါးဟာကော့ကရိတ်မြို့နယ်အနီးနားကျေးရွာတွေမှာစစ်ပြေးသိမ်းရှောင်နေရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ဒါကတော့ VOA သတင်းတော့နိုင်ကွန်းအိမ်ပါရှင်။မကြခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာတော့စင်ကာပူနိုင်ငံမှာချင်းတိုင်းရင်သူအိမ်အကူအမျိုးသမီးငယ်တဦးပြီးခဲ့တဲ့သတင်းပတ်ထဲအသက်ဖြတ်ခံရမှုနဲ့ပတ်သက်လို့တင်ပြထားတာကိုနားဆင်ရမှာပါရှင်စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေပါရရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့နေ့နေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမနေ့နာချမ်းကမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြမှာပါရှင်။
ပထမရပောင်းတရားကုံဆုံးပြီးနောက်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာ Times မှာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့သူ့ရဲ့လက်ထောက် Rhiannon Pintaro ရဲ့ရေးသားချက်ကိုဥစွာတင်ပြရမယ်ဆိုရင်ပထမရပောင်းတရားအခုကုန်လွန်သွားခဲ့ပြီးဒီရပောင်းတရားအတွင်းမှာတရားဥပဒေစိုးမိုးရေးကိုအဓိကအာရုံစိုက်ပြီးနိုင်ငံရေးအကျဉ်းသားတော်တော်များများပြန်လှည့်ပေးတာယာနဲ့ချီတဲ့လူတွေကိုဆွဲဆိုထားတဲ့အမှုတွေဖျက်သိမ်းပေးခဲ့တာတွေလို့အပြုသဘောဆောင်တဲ့တိုးတက်မှုတွေကိုမြင်တွေ့ခဲ့ရပေမယ့်တခြားပြဿနာရှိတဲ့ဥပဒေတွေပြင်ဆင်သုံးသပ်ဖို့ရာတော့နှေးကွေးနေစေလို့ထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲတိတ်ကိုခင်းနောက်ပြန်ဆွဲပြီးမတရားတဲ့ဥပဒေတွေနဲ့လူတွေကိုဖမ်းဆီးထောင်ချနေတာတွေကလည်းရှိနေတော့မယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ကမိမောင်းထုတ်ပြပါတယ်။ဘာသာရေးကွဲပြားမှုကိုအခြေခံတဲ့တင်းမာမှုတွေကလည်းမြန်မာနိုင်ငံအနှံ့မှာဆက်ဖြစ်နေပြီးမကြသေးခင်ကအစ္စလမ်ဗလီတွေတိုက်ခိုက်ခံရမှုမှလည်းကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့ကြိုးပမ်းတာမျိုးမရှိခဲ့တာကလည်းလွဲမှားတဲ့ချင်းကပ်မှုဖြစ်တယ်လို့ထောက်ပြထားတာပါ။စောင်းမမှာ27ပင်လုံညီလာခံကိုလာမဲ့သတင်းပတ်တွေအတွင်းကျင်းပမှာဖြစ်ပြီးတော့ငင်းငယ်ရေးလုပ်ငန်းစဉ်မှာအဖွဲ့အားလုံးပါဝင်နိုင်အောင်အစိုးရရဲ့ဦးစားပေးကြိုးပမ်းမှုတွေကိုကြိုးဆိုထားပြီးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကလက်နက်ကိုင်ပဋိပက္ခတွေနဲ့ဆက်နွယ်တဲ့လူခွင့်ရချို့ဖောက်မှုတွေရခိုင်ပြည်နယ်ရင်းမှာဖြစ်ပွားနေတဲ့ခွဲခြားဆက်ဆံမှုတွေကိုလက်တွေ့ကြကြဖြေရှင်းဖို့ဒီထက်ပိုပြီးကြိုးပမ်းသွားဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်။တချို့ကိစ္စတွေကချက်ချင်းမဖြေရှင်းနိုင်ပေမဲ့ခိုင်မာတဲ့ခြေလှမ်းတွေကအပြောင်းအလဲကြီးတစ်ခုကိုအမြန်ဆုံးဖြစ်စေနိုင်တယ်လို့လည်းလူခွင့်ရထူးကိုယ်စားလှယ်ကဆိုပါတယ်။အဆုံးသတ်မှာတော့လာမယ့်ရပောင်းတရားဟာကုံဆုံးသွားခဲ့တဲ့ပထမရပောင်းတရားထက်မပိုရင်တော့မှအရေးကြီးပုံချင်းကတော့တူညီလိမ့်မယ်လို့လဲဆောင်းပါးကိုနှီးကုန်းချုပ်ထားပါတယ်ရှင်။မြန်မာဒုက္ခသည်တွေနေရပြန်ဖို့ဆောလွန်နေစေဆိုတဲ့ခေါင်းစဉ်နဲ့ DARI online မှာဆောင်းပါးရှင်ဆောရန်နိုင်ကနိုင်ငံတကာပြောင်းရွှေ့အခြေချမှုအဖွဲ့ IOM အပါအဝင် agency တွေနဲ့ဖွဲ့စည်းထားတဲ့စန္ဒအလျောက်နေရပြန်နိုင်ရေးဝန်ဆောင်မှုဌာနတွေကပြန်လိုတဲ့ဒုက္ခသည်တွေကိုလမ်းညွှန်မှုအကြံဉာဏ်နဲ့ရိတ်ခါတွေထောက်ပံ့ကူညီပေးမှာဖြစ်ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းထိုင်းအာဏာပိုင်တွေနဲ့လက်တွဲပြီးတရားဝင်လုပ်ငန်းစဉ်တွေကိုဆောင်ရွက်မှာဖြစ်တယ်လို့ဆောင်းပါးမှာပါရှိပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်စခန်း6ခုမှာမှတ်ပုံတင်ထားတဲ့ဒုက္ခသည်300,000လောက်ကတော့လက်နက်ကင်ဖွဲ့တွေလွှမ်းမိုးနေစေ၊ကရင်ပြည်နယ်တွင်မှာသူတို့ရဲ့လုံခြုံစိတ်ချမှုမရှိသေးဘူးလို့ယူဆတဲ့အတွက်နေရပြန်လို့စိတ်မရှိကြတာကိုလည်းထောက်ပြထားပါတယ်။ဒီလိုအခြေအနေမျိုးမှာကိုဆန္ဒနဲ့ကိုနေရပြန်ရေးအစီအစဉ်တွေကိုရုတ်တရက်လှုပ်လာတာဟာဒုက္ခသည်တွေစိုးရိမ်ထိတ်လန့်အောင်ဖန်တီးရရောက်နေတဲ့အကြောင်းကရင်ဒုက္ခသည်ကော်မတီပြောခွင့်ရသူ Nor Blooming Nightsen က UNHCR နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့လည်းရေးသားထားပါတယ်။ UNHCR ဘက်ကလည်းဒုက္ခသည်တွေနေရပြန်ဖို့အတင်းမတိုက်တွန်းထားသလိုကိုဆန္ဒအလျောက်ပြန်ဖို့ဆုံးဖြတ်ထားသူတွေကိုကူညီဖို့အတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုသာပြုလုပ်ပေးနေတာဖြစ်တယ်လို့တုံ့ပြန်ထားတာပါ။ဒါပေမဲ့လည်းလက်တွေ့အခြေအနေတွေကိုနားမလည်ပဲနှစ်နိုင်ငံအစိုးရတွေ UNHCR နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဆုံးဖြတ်ချက်ချခဲ့လို့အမှားယွင်းတွေကြုံရမယ်ဆိုရင်အကျိုးဆက်တွေကိုခံစားကြရမယ်သူတွေကဒုက္ခသည်တွေသာဖြစ်လိမ့်မယ်လို့လည်းဆောင်းပါးကိုညှိကုံချုပ်ထားပါတယ်ရှင်
။မနေ့ကချမ်းပါရှင်ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်။စာလုံးပေါင်းက to FILL to fill ga phebo SOME ONE apostrophe S someone's ga lutu tyao ye SHOES shoes ga phana so ro sakai thun ye lung kao dibe ga lutu u tyao ye phana ku phebo bo idiom dibe ga ro chima ro myama ma lutu u ye che ya ku pi nai ang lou pho ne sin du de lo so ya ma ba
The new headmaster will have to try very hard to fill the former headmaster's shoes, since our school is among the top in the state.
ကျွန်တော်တို့ကျောင်းကပြည်နယ်မှာထိပ်တန်းရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူရဲ့ခြေရာကိုမိနိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
To fill someone's shoes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဆက်လက်ပြီးတော့ဒေါ်လာလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြအောင်အောင်ပါရှင
် You can bend but never break me cause it only serves to make me more determined to achieve my final goal.
Two women were charged today with the murder of their 24-year-old domestic helper from Myanmar. Prema S. Nirinasamy and her daughter Gayathri Murugayan were charged with killing Myanmar national Pyang Nai Don. They are accused of committing the murder at their flat at Bishan Street 11 between this Monday and Tuesday.It is believed that multiple bruises were found in the victim's body, indicating that...
မြန်မာနိုင်ငံကအသက်24နှစ်ရွယ်အိမ်အခုအလုသမားတဦးကိုတတ်တဲ့ဆွဲချက်နဲ့အမျိုးသမီးနှစ်ဦးကိုဒီကနေ့ဆွဲချက်တင်လိုက်ပါတယ်။ Prima F. Nare Nasami နဲ့သမီးဖြစ်သူ Gayathri Murugayan တို့ကိုမြန်မာနိုင်ငံသူပြောင်းဝိုင်းတွန်းကိုတတ်ဖြတ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။သူတို့နှစ်ဦးဟာ Bishan Satran တိုက်ခန်းမှာဒီတင်းလာနဲ့အင်္ဂါကြားလူတက်မှုကိုကျူးလွန်ခဲ့တာလို့ဆွဆွဲခံရတာဖြစ်ပါတယ်တေဆုံးသူရဲ့ခန္ဓာကိုယ်ပေါ်မှာဒဏ်ရာတွေတွေ့ရတဲ့အတွက်ခလီမာနီနဲ့နှိမ့်ဆက်ခံထားရတယ်လို့ယူဆရပါတယ်ဆွဲချက်တွေကိုဖတ်ပြတဲ့အခါမှာဆွဆွဲခံရသူနှစ်ဦးတို့ကမျက်နှာပေါ်မှာဘယ်လိုမှအမူအရာမပြသခဲ့ကြပါဘူးလို့စင်ကာပူ Channel News Asia ရုပ်သံလွှင့်ကအင်္ဂါနေ့ကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်စင်ကာပူမှာခုလိုမြန်မာတိုင်းရင်းသူအိမ်ကူအမျိုးသမီးတူအသက်ခံရမှုနဲ့ပတ်သက်လို့ home လို့ဒုက္ခခေါ်တဲ့ပြောင်းရွှေ့အလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလို့သမားများရေးကူညီဆောင်ရွက်နေတဲ့အဖွဲ့မှာစေတဝန်တန်းကူညီဆောင်ရွက်ပေးနေသူဦးတင်မောင်ဝင်းကိုမေးချိခဲ့ပါတယ်
ကျောင်းတိုင်းတုံးကိုဒီချင်းမျိုးသမီးလေးပေါ့လေကွာတဲ့24နှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအသက်ခံရတယ်ဆိုတော့သူတေဆိုးတာကိုကျွန်တော်စသိတာပေါ့လေ26ရက်နေ့မှာပြီးတယ်ပေါ့လေဘယ်လိုပြီးလဲဆိုလို့ရှိရင်ဒီရှာအီအေရှင်ရှိမှာသူကအလုပ်လုပ်တာပေါ့အဲ့ဒီပမာပြီးမှာဆိုလို့ရှိရင်တော့ဒီရန်ကင်းတိုက်ခန်းလို့ခါမျိုးပြောတရားစင်ကာပူနိုင်ငံသားတွေဆိုတော့ရဲ့ 80% အဲ့လိုပဲနေကြတော့သူအဲ့ဒီဒီရှာတိုက်ခန်းမှာအဲ့မှာသူကအဲ့အေရှင်ရှိမှာအလုပ်လုပ်တယ်ပေါ့အဲ့တော့နားမှာလည်းပမာတွေရတဲ့နေရာရှိတယ်အဲ့ဒီ10နှစ်လောက်မှာပလေးဒီရီပြောလာတာကိုတွေ့ရပြီးတော့ဟိုအဲအင်းသားမှာဟိုဟိုမိဒီမစ်စုံစမ်းနေတာကိုသူဗမာရီကတွေ့ရတဲ့အခါကျတော့ကျွန်တော်တို့ဒီလိုပေါ့ဒီ Facebook ဒီမှာရေးကြတာပေါ့ပြီးတော့ကျွန်တော်တို့ရှိလို့လည်းအဲ့ဒီကချင်းဖွဲ့ရလေပြောအဲ့ဒါကျွန်တော်တို့ရှိလို့လည်းကျွန်တော်တို့ဖွဲ့ပေါ့လေ Happy Hands ဖွဲ့ဟိုရဲ့အကြောင်းကြားတယ်ပေါ့အဲ့လိုပဲအဲ့ဒါလည်းဘယ်လိုဖြစ်တာလဲပါလဲတိကျလာအကူညီပေးကြပါဦးဆိုပြီးတော့ကျွန်တော်တို့ရှိလို့ရောက်လာတာပေါ့လေအဲ့ဒီကအဲ့ဒါနဲ့ကျွန်တော်တို့ကလည်းဒီချင်း community ကိုစုံစမ်းကြည့်တဲ့အခါကျတော့ဒီ3မှလေးကဗမာနေရာလဲဒီရှာမှာအဲ့လိုတေဆုံးနေတာကိုတွေ့တဲ့ကလေးမလေးကသူကဒီတိတိမ်မြို့နယ်ရဲ့အဲ့ကြီးရဇွာလေးတူအောင်နေရဲ့နေပြီးတော့သူကဒီမှာလှုပ်တာ5-6လောက်ပဲရှိသေးတယ်လေပြီးတော့တော့မှကျွန်တော်တို့ ဆက်ပြီးတာအဲ့ဒီအိမ်ရှင်ကအဲ့လိုပဲအိမ်ဘော်တွေခဏခဏတော့သူစုနှိမ့်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းနေလင်းအား6ရောက်ရှိဒီကမလေးကအဲ့နောက်ဆုံးလုံနေတဲ့အဲ့အိမ်ဘော်အခုလို့သမားလေးလို့သိရတယ်ခေအခုအသက်တဲ့ဥစ္စာဆိုတော့ဆွဆွဲထားတဲ့တံမရရှိတဲ့လူကဆိုလို့ရအမျိုးသမီးပေါ့အဲ့အိန္ဒိယလူမျိုးနှစ်ယောက်ကိုတော့ကျွန်တော်တို့ဒီသတင်းစာထဲမှာသူတို့လှုပ်ထားကိုတွေ့ရတယ်ပေါ့အဲ့ဒီအိရှင်ရဲ့အမျိုးသားလည်းသူတို့ရဲလို့ကျွန်တော်တို့တရင်းသားထဲမှာရေးထားတာကျွန်တော်တို့တွေ့ရတယ်။သူတို့ကိုအဲ့ဒီအိမ်နေရပဲ26ရက်နေရပဲဒီပလိကလေးပြီးတော့သူတို့ကိုအဲ့ခေါ်ပြီးတော့စစ်တယ်ပေါ့လေ။စစ်ပြီးတော့သူတို့ကျွန်တော်တို့သိတာကတော့အဲ့ဒီကခေါ်ပြီးတော့သူတို့ရဲမှာပဲထားထားတယ်။ဂျမန်ယူထားတယ်ပေါ့လေ။မနေ့တော့ကတော့သူတို့ဂျမန်တပတ်ပြည့်လို့ထင်တယ်။တို့မှအဲ့ဒီနောက်ထပ်ဂျမန်တပတ်ထပ်ယူတယ်။ဆက်လက်ပြီးတော့စစ်ဆေးနေသေးပဲရှိတယ်လေ။ဒါကကျွန်တော်တို့ဒီတရင်းသားထဲမှာသူတို့ခေါ်ပြတဲ့ဥစ္စာကိုကျွန်တော်တို့သိရတာပေါ့
။ခလီမာလီအကြောင်းကိုနည်းနည်းပြောပြပြနောက်တော့သူတည်ဆုံးပုံတည်ဆုံးနည်းပေါ့နော
်ခင်ဗျားလေးဘယ်လိုတည်ဆုံးနေဆိုတာကိုတော့ကျွန်တော်တို့တွေကတိကျမသိဘူးသူတို့ရဲ့အဒီဟိုနေ့ကရေရရပြီးတော့စုံစမ်းစစ်ဆေးမှုပြီးတော့ post mortem ပါပြီးတော့လုပ်ပြီးသွားပြီဒါပေမဲ့ကျွန်တော်တို့ရေရလေးပြီးတော့သူကတရားဝင်ထုတ်ပြန်ကြေညာမှုမရှိတဲ့အတွက်ကျွန်တော်တို့တော့တိကျမသိဘူးအဲ့လိုတည်ဆုံးပြီးတော့မကြခင်မှာပဲကျွန်တော်တို့သိတဲ့အခါကျတော့ခင်ဗျားမတန်ရွယ်အကူအညီနဲ့သူကသူနေရရွာလေးပြီးတော့ဒီရန်ကုန်ရောက်ဖို့ဆိုလို့ရှိရင်သူကတော်တော်ကြီးကိုကျေကျေလာတယ်လေအဲရန်ကုန်ရောက်တဲ့ခါမှာဒီပတ်ဆိုရဖို့လို့နောက်ပြီးတော့ဒီဗီဇာကိုချက်ချင်းရဖို့လို့ဆိုပြီးအဲတန်ရုံးအကူအညီနဲ့လုပ်ပေးတဲ့အတွက်ကြောင့်မလို့သူ့ရဲ့အကူပေါ့လေသူ့ရဲ့အကူကဘယ်ညာရောက်လာလဲဆိုလို့ရှင်ဆင်းရဲအနေနဲ့ရောက်လာတယ်မြန်မာတန်ရုံးကလေပြီးတော့တွားကြိုးပြီးတော့သူမနေတော့ဆိုလို့ရှင်ဒီသူ့အကူနဲ့သူအဲအလောင်းကိစ္စဟိုလို့လုပ်မလဲဆိုတဲ့ဥစ္စာကိုသူတို့စဉ်းစားနေကြတယ်ပေါ့သူ့ရဲ့အလောင်းကိုရန်ကုန်ကိုပဲပြန်ပေးရမသူ့ရဲ့ body ကိုပေါ့လေရန်ကုန်ကိုပဲပြန်ပေးရမလားကံရဲမလားတော့မဟုတ်ရှင်ဒီမှာပဲကြိုမလားဆိုတော့သူတို့စဉ်းစားနေကြတယ်။ကြောက်သူလည်းခုနကသူလည်းသူ့ကိုလည်းသူရဲရလေပြီးတော့ဒီ body ကိုပြေခွင့်ပေးလိုက်ပြီပေါ့လေ။သူ့ရဲ့အကူကကျွန်တော်တို့သိသလောက်ဆိုလို့ရှင်သူ့အကူကပုံမှန်လဲဆိုလို့ရှင်အဲ့ဒီရွာမှာပဲအလုပ်လုပ်တယ်သူကအဲ့ဒီမှာတော့ RC chat ရဲ့သူကဟိုတရားဟောဆရာပေါ့လေသူလည်းသူကလုံနေအလုပ်လုပ်နေပေါ့အဲ့ဒီမှာ
အဲ့ဒီကောင်မလေးနောက်ခံအကြောင်းကိုนี่เปียๆๆเลยอ่ะ
ตัวอ่ะบะมาลุกขาเลยဆိုလို့ရှင်ตัวอ่ะไอ้ทีมมายัวมาออเรไม่ဖြစ်တော့ตัวကလေးมาတက်ပြီးအလုပ်လုပ်တယ်သူ့အကူပေါ့လေသူအကူနာကူပါစတာလုပ်နေတယ်သူ့အကူကလည်းကိုယ်ကလည်းအဲ့တော့အဲ့ဒီမှာရှိတော့အဲ့သူအဲ့လိုလုပ်နေတယ်အဲ့ဒီမှာတွေ့ပြီးတော့အိမ်အောင်ကြတယ်ပေါ့လေအဲ့ဒီကလေးမျိုးမှာလုပ်လို့ရင်းနဲ့အိမ်အောင်ကြတယ်အဲ့သူ့မှာဟိုနေပေါ့မွေးချင်းက7ယောက်စီသူကအငယ်ဆုံး
အဲ့တော့ तू อ่ะဘယ်လိုလုပ်ဒီချင်းပြည်နေရနေပြမစင်ကူရအ
ချင်းပြည်ရနေဘယ်လိုရောက်လာလဲဆိုလို့ရှိရင်ဒီတော့ဒီမှာဆိုလို့ရှိရင်ချင်းပြည်နေကချင်းအမျိုးသားတွေအပြီးတွေဖလားဟာကအများကြီးပဲကျွန်တော်တို့ဒီစင်ကူမှာအဲ့ဒီဝရင်းအနေနဲ့အင်္ဂုအလုသမားအနေနဲ့လုပ်နေရတာအလုသမားအနေနဲ့လုပ်နေတာကျွန်တော်ဒီမှာအများကြီးပြတ်မဲ့တော့ဒီမှာတော့မလေးရှားမှာလည်းအများကြီးပဲအဲ့တော့ तू ကတော့ဘယ်လိုရောက်လာလဲဆိုလို့ရှိရင် तू อ่ะအဲ့ဒီကလေးမျိုးမှာရှိရဲ့အဲဒီပို့ပေါ်လေကျွန်တော်ခေါ်တော့ကျွန်တော်ပွဲစားပဲခေါ်ပါမယ်သူက illegal recruiter ပေါ့သူကလေပြီးတော့နဲ့ဆက်ရပြီးတော့ illegal recruiter ကလည်းသူကလည်းအခုကဘယ်လို claim နေလဲသူချင်းနည်းနည်းဆက်မှာပေါ့သူနဲ့အသက်ရပြီးတော့သူကလေပြီးတော့ခေါ်လာလို့ရပြီးတော့ agency အပ်ပြီးတော့အဲဒီမှာဒီလိုလှုပ်လာလုံနေတာပေါ့လေ
စင်ကာပူနိုင်ငံကလည်းတိုးတက်တဲ့နိုင်ငံဆိုတဲ့အခါကျတော့ဒီအလုသမားအခွင့်အရေးနဲ့ပတ်သက်ပြီးတော့သူတို့ကစောင့်ထိန်ရမယ့်စီးမင်းတို့ဒီ insurance ပေါ့နော်အမကန်ဒီပါရောရှိမှာပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့စင်ကာပူနိုင်ငံမှာဟိုမြန်မာနိုင်ငံကအကူကြီးဘလောက်လောက်ရှိလဲတခြားနိုင်ငံကရောအင်ဒိုနီးရှားတို့ဖိလစ်ပိုင်တို့ကလာကြသူတို့နိုင်ငံအစုအယကရောဘလို့အကာအကွယ်ပေးလဲပေါ့နော်ကျမတို့မြန်မာနိုင်ငံအိမ်အကူကြီးခံစားရတဲ့အခွင့်အရေးနဲ့ဘလို့ကွာတယ်လဲပေါ့နော်အဲ့ဒါဒီနည်းနည်းရှင်းပြပေးပါလား
ကျွန်တော်ဒီစင်ကာပူမှာကျွန်တော်ကဒီဒိုမက်ဆိုဝါကာအိမ်ကူလို့တမလုပ်နေတဲ့အမေအပြည့်စုံနှစ်ဖိန်းအောင်ရှိတယ်လို့ပြောရဲစုစုနိုင်ငံစုံအောင်ပေါ့လေအမအားဆုံးကတော့ကျွန်တော်တို့ဒီဖိလစ်ပိန်းဆိုဖိလစ်ပိန်းပြီးလို့ရှိရင်အင်ဒိုနီးရှားသူဗမာကတော့ကျွန်တော်တို့ပြည်ရဲ့တရင်ရဆိုလို့ရှိရင်ဟောဒါတေးစားတော့မတေးကြဘူးတော့သူက2000ကျွဲနဲ့3000မှာရှိတယ်လို့ကျွန်တော်တို့သိရတယ်လေဒီမှာလည်းခုနကပြောလို့အင်ကူလို့သမတယောက်ကိုသူတို့ခန့်လိုက်ပြီဆိုလို့ရှိရင်သူတို့ကဘာလုပ်ရလဲအင်ရှင်ကဘာလုပ်ရလဲဆိုလို့ရှိရင်သူက insurance ကိုဝယ်ရတယ် insurance ကဘာလဲဆိုသူရဲ့ medical coverနောက်တော့ accident ဖြစ်တယ်ဆိုလို့ရှိရင်သူကဒီဆေးရုံဈေးတို့ဘာလို့နောက်တေဆုံးတယ်ဆိုလို့ရှိရင်သူတို့ကဘာလို့ရလဲဆိုတော့အဲ့ဒီအတွက်ဒီသူရဲ့ဥပဒေရဆိုလို့ရှိရင်သူကဒီ coffin body ပေါ့လေဒီ host country ရလေကြည့်ရပြီးတော့ဒီ ကိုယ်နိုင်ငံအထည်ကိုပြန်ပေးပြန်ပြီးတော့ပို့ပေးတဲ့ဈေးတွေပါကာဗာဖြစ်တဲ့ဒီ insurance ကိုယူရတယ်ပေါ့လေမြန်မာနိုင်ငံနဲ့ကလိမလေးနဲ့ပတ်သက်လို့ရှိရင်အဓိကအခက်အခဲကသူတို့ဘာဖြစ်လို့ပြဿနာဖြစ်တာလဲဆိုလို့ရှိရင်အဓိကဒီဘာသာစကားပေါ့ဘာသာစကားနားမလည်တဲ့ဘာရည်နဲ့နံပါတ်1ကဘာလဲဆိုရင်ကျွမ်းကျင်မှုရယ်ဒါအမှဆိုရင်ဒီဥပဒေရဆိုလို့ရှိရင် Sunday Sunday ဆိုလို့ရှိရင်ကျွန်တော် off ရယ်အဲဒီ Sunday ကိုမပေးဘူးအဲအဲဒီပြဿနာတွေရရှိတယ်ဘာကျွန်တော်မြန်မာနိုင်ငံသားတွေကလိမလေးတွေရပါဆိုတော့သူရဲ့ right ပေါ့လေအဓိကအဲ့ဒါပဲဘာ Philippines တွေနဲ့ကွာတာအဓိက right ကိုကျွန်တော်တို့မသိတာသူရဲ့ domestic worker လုပ်တယ်ဆိုရင်သူကသူရပိုင်ဝင်ရမှာလေသူကဘာလုပ်ရမလဲဆိုတော့အဲ့ဒါကိုကျွန်တော်တို့ကမသိဘူးဥပမာဆိုလို့ရှိရင်သူကဒီမှာဥပဒေထဲမှာရေးထားတယ်မျိုးသမီးအိမ်အကူကအမျိုးသားကိုနှိမ်မပေးရဘူးအဲ့လိုကြီးသို့တော့ဒီမှာသူကနှိမ်ခိုင်းလို့ရှိရင်လည်းကျွန်တော်ကဖိုးကြီးစုပြီးနှိမ်ပေးတာပဲအဲ့ဒါမျိုးလေးတွေပေါ့ဖိလစ်ပင်းတို့ပေါ့ကျွန်တော် sorry ပဲသူကအဖိုးကြီးစုငါထဲမှာပါတယ်မနှိမ်ရဘူးအဲ့ဒါမှဆိုသူကနားလဲရတယ်လေကျွန်တော်တို့ရကခုနကပြောလို့သူကခုနကလို့ proper thing နေမရှိဘူးအဘလိုအမှန်ဆိုတာမသိဘူး strike ကိုမသိဘူးအဲ့ဒါကြောင့်ကျွန်တော်တို့အဲတော်တော်များများခေါင်းငုတ်ခံရတော့လေ You can bend
but never break me cuz it only serves to make စနေနေ့ကင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်ဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
စတာပေါများလာတဲ့မြန်မာနိုင်ငံမှာသတ္တုတွင်လုပ်ငန်းအတွက်ရှင်သန်တိုးတက်မှုအားနည်းနေတာမို့ဒီလိုဖြစ်စေတဲ့အဟံအတားတွေနဲ့စိန်ခေါ်မှုတွေကဘာတွေလဲဆိုတော့ကြည့်ရအောင်နော်မြန်မာနိုင်ငံရဲ့သတ္တုတွင်လုပ်ငန်းရှင်သန်ဖွံ့ဖြိုးရေးအတွက်အနှောက်အယှက်ဖြစ်စေတဲ့အကြောင်းရင်းတွေထဲမှာရှင်းလင်းပြတ်သားတဲ့သတ္တုတွင်ဥပဒေမရှိတာမြေယာပိုင်ဆိုင်ခွင့်ဥပဒေအားနည်းတာအပြင်လုံထုံးလုံနည်းတွေမလိုအပ်ဖက်နဲ့များပြားရှုပ်ထွေးနေတာတွေပါဝင်ပါတယ်။ဒါအပြင်တတုတူဖို့ရေးဆိုင်ရာမူဝါဒကောင်းတဲ့လိုအပ်နေသလိုရင်ဆိုင်လာရတဲ့ပြဿနာတွေတစ်နှစ်တခြားတိုးတက်ထွန်းကားလာနေတဲ့ဤပညာတွေပေါ်မှာမူတည်ပြီးတတုတွင်ဥပဒေကိုအစဉ်အမြဲဖြည့်ဆွတ်ပြင်ဆင်မှုတွေလုပ်ပေးဖို့လည်းလိုအပ်ပါတယ်။ဒီထဲမှာတူဖို့ခွင့် license ချထားပေးရမှာအသေးစားတွေပွင့်နေအောင်ချထားပေးတာဟာတတုတွင်လုပ်ငန်းတိုးတက်ရေးအတွက်ဟန်တာတခုဖြစ်နေတယ်လို့မြန်မာနိုင်ငံဘူမိသိပ္ပံအသင်းအထွေထွေအတွင်းရမှုဦးရေလွင်ကပြောပါတယ
်တတုဆိုတာကအသေးစားလေးတွေလက်လုံလက်စားလေးတွေမပေးသင့်ဘူးတကယ်ကို long time အနည်းငယ်30 40 50ထုတ်လုပ်နိုင်တဲ့အကြီးစားတွေပေးသင့်တယ်ဒါပေမဲ့တကယ်တမ်းကျတော့နှမျိုးရှိပါတယ်အသေးစားမပေးသင့်ဘူးလက်လုံလက်စားတော့ဒီလိုပါတတုထွက်တဲ့ဒေသကနေပြည်မှာဥပအပြည့်ရွှေသူရွှေစားလေးတွေလက်ဘောင်းတော့မှာဆိုလို့ရှိရင်လေကြီးဒီစားလေးတွေကိုတူတူ traditional ရောက်ပေါ်ရိုးရာလိုက်ထုတ်တဲ့အသေးစားတွေကဒေသခံပြည်သူရဲ့သူတို့ရဲ့ဘီယိုပလာလုပ်တဲ့လုပ်ငန်းတွေမထိခိုက်မပြတ်အောင်လို့သူတို့ကိုစုပေါင်းပြီးတော့လုပ်ခွင့်ပေးသင့်ပေးတတ်တာဟုတော့ချိန်ချိန်ပြီးပေးရမှာဖြစ်တယ်အဲ့မှာအသေးစားဆိုတဲ့အကြောင်းပြချင်းနဲ့3နှစ်တို့5နှစ်တို့ပြီးတဲ့လုပ်ငန်းတွေကတချို့အခုဥတွေအစ်စ်ရေးဆွဲတဲ့မှာအသေးစားတွေနဲ့လက်လုပ်လက်စားတွေကိုဟိုတတ်ထုစမ်းတတိုက်ထားတယ်မလို့ဘဲနဲ့ပါမင်းပေးခွင့်ပြုရဲဆိုအပိုက်ကိုကျွန်တော်တို့ကကန့်ကွက်ခဲ့ပါတယ်ဘာလို့လဲဆိုတော့တတ်ထုဆိုတာခဏပြောသလိုဒီပညာပိုင်းဆိုင်ရာတွေကသိချလေးလာပြီးမှလုပ်ရတဲ့အတွက်ခဏပြောတဲ့စမ်းတတိုက်ထားခြင်းမလို့ဘဲနဲ့တတ်ထု24ရဲ့လုပ်ခွင့်တိုက်ရိုက်ပြီးဒါပထမဆုံးအမှားပါပဲသေးသလားသားတွေစုပေါင်းပြီးအကြီးစားလုပ်ငန်းတွေအဖြစ်တနည်းကြလုံနိုင်တဲ့ဆင့်ကိုကူပြောင်းပေးဖို့အကြံပြုတာပါလက်ရှိလုံနေတဲ့လုပ်ငန်းရှင်ချို့ရလဲသူတို့ရဲ့ရရှိကြတဲ့ဒုက္ခကွင်းတွေကိုဒီတိုင်းဆက်သွားခြင်းနဲ့နောက်တစ်ခုအဟံတားကတော့ဌာနဆိုင်ရာပဲတာဝန်ရှိတဲ့လူတွေရတယ်သူတို့ရဲ့ရနေတဲ့ဒုက္ခကွင်းနဲ့သူတို့ရဲ့ဒုက္ခကွင်းအာဏာတက်ရောက်မှုဆုံးရှုံးမှာစိုးရိမ်တာလည်းအဟံတားထဲမှာပါတယ
်တတုဥပဒေထဲမှာအသေးစားအလတ်စားလုပ်ငန်းတူဖို့ခွင့်အတွက်ပြည်နယ်တိုင်းအစိုးရတွေကလုပ်ပိုင်ခွင့်ပေးထားတာရေရှည်အတွက်အလားအလာတိတ်မကောင်းဘူးလို့လည်းထောက်ပြပါတယ
်။အသေးစားအလားစားတွေကိုပြည်နယ်တိုင်းအစိုးရတွေကပေးပိုင်ခွင့်ရှိတယ်ဆိုပြီးတော့ဥပဒေထဲမှာထည့်ထားတာတွေ့ရတယ်။အဲ့ဒါကဆိုရင်ဘိုးအစိုးရအနေနဲ့အသေးစားအလားစားလုပ်လို့တတ်ထုကမအောင်မြင်နိုင်ဘူး။လူပေါင်းစုံအသေးစားလေး50 50 10ကအေးကရှောက်ပေးထားရင်တကယ်တတ်ထုတွေ့ပါတယ်ဆိုတော့ဣရိယာရောက်လို့နှိရှင်လာများစွာဝေးပေးပမာဏမြောင်များစွာနဲ့ရိကဲ့လုံကအကြီးစားပေးဖို့ပြည်တော်စုအစိုးရကပေးလို့မရဘူးဖြစ်သွားလိမ့်မယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီ resource sharing မလုပ်ပါနဲ့ revenue sharing လုပ်ပါဆိုလိုတာကဒီ resource တရားသာတာကိုခွဲဝေတဲ့စနစ်အစားတရားသာတာတစ်ခုလုံးရဲ့အကျိုးမြတ်တွေအားလုံးကိုဟော data တွေအားလုံးကိုပြည်တော်စု level ကနေထိတ်ထုတ်ထားပြီးတော့ ပြည်သင်ပေးဆိုင်တဲ့ဟိုတကယ် capacity ရှိတဲ့လုပ်ငန်းရှင်ကိုရှာဖွေပြီးတော့ area တတ်မှတ်ပြီးတော့ပြီးတဲ့ရရှိတဲ့ revenue ရရှိတဲ့နိုင်ငံတော်ပေးရမယ့်အခွန်အခပေါ်မှာသက်ဆိုင်ရာပြည်နယ်တိုင်းကိုအချိုးကျခွဲဝေပေးဖို့စနစ်ကိုပြောတာပါရခင်လွတ်တော်ပထမကြိမ်လွတ်တော်တက်တန်းမှာပါဝင်တဲ့လွတ်တော်ကိုယ်စားလှယ်အချို့ကသူတို့ကိုယ်တိုင်တတ်ထုလုပ်ငန်းကိုကြီးကြီးကျယ်ကျယ်လုပ်နေတဲ့အတွက်ဒါကိုအတိုက်ခံတင်ရင်းနဲ့ဥပဒေထဲမှာပါသွားတာဖြစ်တယ်သက်ဆိုင်ရာဝန်ကြီးဌာနကတာဝန်ရှိတဲ့ညွှန်ချက်တွေကဒီဥပဒေကြီးမတင့်တော်ဘူးပြောတော်ညာလေဒီပထမအကြိမ်လွတ်တော်မှာဒါကိုလွတ်တော်ကိုယ်စားလှယ်များရဲ့အဆိုပြုချက်ဆိုပြီးတော့ဒါပေမဲ့အဲ့လွတ်တော်ကိုယ်စားလှယ်က conflict of interest ပဲသူတို့ရဲ့ကိုယ်ကျိုးစည်းဝါးတွေကိုဥတည်ပြီးတင်ပြတဲ့လွတ်တော်ကိုယ်စားလှယ်တဦးကြောင့်ဖြစ်သွားတယ်လို့ကျွန်တော်ကဒီနေရာမှာပြောလို့ပါတယ
်တတ္တဥပဒေကအရေးပါတယ်လို့တတ္တတူးဖော်ရေးနဲ့ပတ်သက်ပြီးအစိုးရရဲ့ပွင့်လင်းမြင်သာမှုကလည်းအရေးပါပါတယ်ဒါအပြင်တတ္တတူးဖော်ရေးလုပ်ငန်းနဲ့ပတ်သက်ပြီးသဘာဝဝန်းကျင်ထိန်းသိမ်းရေးဆိုင်ရာလှုပ်ရှားသူတွေအမြင်ကျေလာအောင်အတွက်အသိပညာဖြန့်ဝေပေးဖို့လဲလိုအပ်နေတာပါ
စီသူတွေရဲ့စိုးရိမ်မှုကပြန်စားသတူဖို့ရင်ပတ်ဝန်းကျင်ထိခိုက်တယ်စိုးရိမ်နေတာဒဝိညာတော်လဲဒီအရပ်ဘက်အပွဲစည်းတွေနဲ့စေတ္တကံပြည်သူတွေကိုနားလည်စေချင်တာကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့တောင်းပန်ခြင်းရဲ့တခြားသမှုလုပ်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့တိုင်းပြည်ဆောင်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့မိမိရဲ့တိုင်းပြည်ကထွက်တဲ့တရားစာသားကိုတူဖို့ထုတ်လုပ်ပြီးပါအဲ့ဒီတိုင်းပြည်ဆောင်ရေးလုပ်ငန်းသမှုလုပ်မှုလုပ်ငန်းတွေမှာလိုအပ်တဲ့ကုန်ရန်ကုန်ကြောဖြင့်အသုံးပြုမှတိုင်းပြည်ကတိုးတက်မှာပါသတ္တုတူဖို့တိုင်းဆရာသာသာဖြစ်ပြီးတော့တိုင်းပြည်ပျက်စီးသွားတယ်ဆိုတော့တစ်ဖက်ဆုံးရောက်တဲ့အတွေးခေါ်တွေကိုလည်းအံလည်းတုံ့တက်ဖို့လိုတယ
်။တတ္တုတူဖို့မှုကြောင့်တဘာဝဝင်းကျင်ပျက်စီးမှုတွေကိုလက်တွေ့မြင်နေရတာဟာအုတ်ချုပ်ရည်နဲ့စီမံခန့်ခွဲမှုညံ့ပြင်းလာကြောင့်ဖြစ်ပါတယ
်။ဟာကမှပြခဲ့တဲ့ကိစ္စဒီတကယ်ကို landscaping နဲ့ပြတ်ပြီးတော့လူတွေအသက်သေတဲ့လူတွေပေါင်းနောက်သာတွေ့တယ်။ဒီစီကံပြတ်အောင်ဖြစ်သွားတဲ့ဘာကံကိုဘလူအားပေးလို့လဲ။သက်ဆိုင်ရာအုပ်ချုပ်တဲ့အာဏာပိုင်အဖွဲ့အစည်းတွေပြန်ပြင်းမှုကြောင့်ဖြစ်တာခုနပြောတဲ့ဥပဒေစိုးမိုးမှုမရှိလို့ဖြစ်တာဒီဖကမှာလည်းလူတွေအများကြီးတည်တယ်လူတွေအများကြီးတင်းချီရာကြီးရောက်နေတာဘာကြောင့်လဲကရင်ပြည်ကလူတွေရောက်တယ်ရောက်တဲ့အလူတွေဖကံသွားတယ်ရခိုင်လည်းသွားတယ်တင်းနယ်တိုင်းလည်းသွားတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့စီးပွားရေးတစ်ခုလုံးချုပ်ကြည့်ရင်ကိုယ့်ရဲ့ဒေသတွေမှာသက်ဆိုင်ရာအသေးစားလက်စားစီးပွားရေးလုပ်ငန်းတွေစက်မှုလုပ်ငန်းတွေစိုက်ပျိုးရေးလုပ်ငန်းတွေစီးပွားပြည့်မဲ့လုပ်ငန်းတွေအားလုံးမိမိဒေသတွေမှာလုံနိုင်တဲ့အခြေအနေတွေကိုဖန်တီးမှုအားနည်းခဲ့တဲ့အစိုးရကြောင့်ဖြစ်ပြီးတော့မိမိဒေသတွေမှာအလုတ်ကန်ခွင်တိုင်းရှားပါပြီးတော့ဖက်ကမှာတော့အလွယ်တကူပတ်စံရတယ်ကွာဆိုတဲ့အတွေးတွေနဲ့ကြောက်ရှိတဲ့လူတွေရာပေါင်းထောင်ပေါင်းများစွာဖြစ်သွားတာဖြစ်ဒါတွေအားလုံးကလောလောဆယ်စိန်ခေါ်မှုပဲအဲ့ဒီဖက်ကရဲ့အရေးတော့တခြားတတ်ထုလုပ်ငန်းတွေရဲ့ဟိုအရေးတခြားတတ်ထုလုပ်ငန်းတွေဥပမာအပြင်လေဗရောင်းတောင်ပွဲဆိုပါစို့ဒီလိုတစ်ခိတ်တစ်ခါကတာဝန်ရှိတဲ့အသူတွေရဲ့စီမံခန့်ခွဲမှုညံ့ပြင်းမှုကြောင့်တိုင်းပြည်အကျိုးပြတ်မရှိတဲ့စာချုပ်တွေချုပ်တဲ့လေဗရောင်းတောင်တတ်ထုတွေလုပ်ငန်းတို့ပြည်သူကတော်တော်လေးကိုရှင်းသာစွာမုန်းနေပြီးတော့မုန်းနေတဲ့အမုန်းကြီးကတကယ်စနစ်ကျလို့ပဲတတ်ထုတူပေါ်ရေးစီပွားရေးလုပ်ငန်းကိုအဟန္တာဖြစ်ပေတဲ့လက်ရှိမှာတော့ပြင်းမိန်နေတယ်
အနာဂတ်မြန်မာတတ်ထုတူပေါ်ရေးလုပ်ငန်းအခြေအနေတွေမိမိန်နေတာပပျောက်စီဖို့အတွက်တာဝန်ခံတာဝန်ယူမှုရှိတဲ့လုပ်ငန်းရှင်တွေသက်ဆိုင်ရာအစိုးရအာဏာပိုင်တွေနဲ့ပြည်သူတွေအားလုံးအတူလက်တွဲပြီးလှုပ်ဆောင်နိုင်တာပါအ
ဲ့မိမိန်တာပပျောက်အောင်လို့ people awareness ဖြစ်တဲ့ပြည်သူတွေကိုလည်းပြောစင်ပြောတတ်တာပြောရမယ်နောက်လက်ရှိအခြေအနေမှန်တွေကိုလည်း transparency ပုံမှန်လေးနဲ့ပြောရလို့เนาะအဓိက accountability တာဝန်ခံမှုတာဝန်ယူမှုရှိတဲ့လုပ်ငန်းရှင်တွေဒေသအာဏာပိုင်အဖွဲ့အစည်းတွေအစိုးရတွေဖြစ်ပေါ်လာဖို့လိုတယ်အဲ့ဒါဆိုရင်ပြည်သူတွေကလည်းကိုယ့်အလုပ်ကိုလုပ်ပြီးကိုယ့်ကိုတာဝန်ခံမှုတာဝန်ယူမှုရှိတဲ့ပြည်သူတွေဖြစ်လာမယ်ဆိုရင်တတ်ထုတူဖို့တဲ့လုပ်ငန်းတွေမဟုတ်ဘူးမြန်မာနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းပေါင်းစုံမြန်မာပြည်မှာစီးပွားရေးကတတ်ထုတစ်ခုတည်းမိမိန်ရမှာမဟုတ်အရာအလုံးမိမိန်သွားတဲ့အတွက်ဓာရီအလုံးကိုမိမိန်တာတွေလွတ်မြောက်အောင်လို့စနစ်တကျသူ့ပေါင်းပြီးပြန်လည်လုပ်ဖို့လိုပါတယ
်ဦးအေးလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
ဗီဒီယိုမြန်မာပိုင်းကနေ့စဉ်ထုတ်လွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုဆိုရှယ်မီဒီယာတွေမှာလည်းသရရှင်တွေကြည့်ရှုနားဆင်နိုင်ကြပါရရှင်။ Facebook လိပ်စာကတော့ VOA Burmese News ဖြစ်ပါရရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြတ်ခင်ဗျာလွန်ခဲ့တဲ့26နှစ်အကြာဇူလိုင်လ26ရက်နေ့မှာအဲ့ဒီချိန်ကအမေရိကန်ပြည်ထောင်စုရဲ့သမ္မတဖြစ်သူ George H.W. Bush ကမတန်ဆွမ်းကြတဲ့အမေရိကန်နိုင်ငံသားများအဲ့ဥပဒေကိုဥပဒေတရားဖြစ်ပြဋ္ဌာန်းကြောင်းလက်မှတ်ရေးထိုးခဲ့ပါတယ်ဒီတမန်ဝင်လှုပ်ဆောင်မှုဟာမတန်မဆွမ်းဖြစ်နေကြတဲ့ပြည်သူတွေအတွက်ဒဏ်တူရည်သူဖြစ်တဲ့အကြောင်းကဘာမှာလုံးဝအုတ်တုံပြည့်စုံတဲ့ပထမအဦးဆုံးကြေညာချက်ဖြစ်ပါတယ်အခုကျွန်တော်ဟာမတန်မဆွမ်းဖြစ်နေကြတဲ့အမေရိကန်နိုင်ငံသားများဥပဒေကိုလက်မှတ်ရေးထိုးတော့မှာဖြစ်ပြီး khwe ja de shet phwe kaung ne dain akayan ji ha naw so ma pyo cha pyet si twa si ya ma phit de lu tamara bush ka pyo cha ke ba de tacha matan swan mu u ri mya ne anyi tamai win pya than ne matan swan tu mya ye pinya yi alou kan lou kan kwe o ain pain sai ni than kwe apa win bwa ta khu lou ne sai ne kaisa ya di ma khwe ja sat san mu ma pi bo ta mye lai da phit ba de adibei ka daw di u ri ga pinya tin cha pe lu ri lougan pain shin ni ane ne matan swan tu ri atwe tin liao pat de niya than kin ni pe ya ma phit bi tu ro ye lila tin cha kwe alou kan lou kan kwe ni tacha tu ri ne dan tu yashi yi ko kuni saung ye pe ya ma phit ba de niya than kin lo su ya ma a mien a yong chou yin ni tu ri atwe sa phat khwin ya aw phan di pe ya me bain da kla than ne niya tu ri atwe khoun ni ko hmyin pe da ro nain pe da ro saung ye pe ya me so da myo ri pa wen ma de american pi daw su ye နိုင်ငံတကာမတန်ဆွမ်းသူများအခွင့်အရေးအထူးကြံပေး duty human အနေနဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ဖြစ်ရတစ်ခုလုံးပေါ်ဆုံးဖြတ်ဆောင်ရွက်ထားတာဖြစ်တယ်လို့ဆိုပါတယ်။များသောအားဖြင့်တတိပုဂ္ဂလမတန်ဆွမ်းဖြစ်နေကြသူတွေအနေနဲ့နေရာထိုင်ခြင်းနဲ့ပတ်သက်ပြီးတော့နေရာတိုင်းလူလူမှာလိုအပ်နေကြတာကတော့ဘာမှလှုပ်ဆောင်မပေးတဲ့အဆင့်ကနေအ ਨੇ ဆုံးလှုပ်ပေးတဲ့အဆင့်ဖြစ်တဲ့အကြောင်းမှတ်တမ်းမှတ်ချက်တွေရသိရတယ်လို့ duty human ကပြောပါတယ်။အရေးအတွက်ရာဂိုင်းတော့အနှဲငယ်လောက်သာတန်ဖိုးမြင်မာတဲ့နေရာထိုင်ခြင်းတွေလိုအပ်ကြပါတယ်။ဒါပေမဲ့အလွန်အရေးကြီးတဲ့အချက်ကအလုပ်ရှင်တွေဟာမတန်ဆွမ်းကြတဲ့အလုပ်သမားတွေကတကယ့်ကိုအလုပ်သမားကောင်းတွေဖြစ်ကြတယ်ဆိုတာသဘောပေါက်လာကြတာပဲဖြစ်တယ်လို့ဂျူဒီကပြောဆိုပါတယ်။မတန်ဆွမ်းဖြစ်နေကြသူအမေရိကန်နိုင်ငံသားဥပဒေနဲ့တခြားဆက်ဆက်တဲ့ဥပဒေတွေကအဆောက်အဦတွေလူမှုပို့ဆောင်ဆက်သွယ်လုပ်ငန်းတွေမှာပုံသဏ္ဍာန်တွေပြောင်းလဲလာစေတဲ့သဘောရှိပါတယ်။ဒီလိုလှုပ်ဆောင်မှုကြောင့်ပဲမတန်ဆွမ်းတဲ့သူတွေကိုတခြားသူတွေနီးတူလူမှုပတ်ဝန်းကျင်ဘဝတွေမှာပါဝင်ဆောင်ရွက်ခွင့်ရရှိလာစေပါတယ်။ Human ကိုယ်တိုင်ပိုလီယိုရောဂါခံစားနေရပြီးတော့ဘိန်းတက်ကလထိုင်းနဲ့တွာလာနေရသူဖြစ်ပါတယ်။ဒီဥပဒေကကမ္ဘာတစ်ဝှမ်းလုံးမှာစံနမူနာပေးနိုင်လိမ့်မယ်လို့သူမကပြောပါတယ်။အစိုးရတွေအနေနဲ့နိုင်ငံသားတွေအလုံးတွေတာဝန်ခံကြရမှာဖြစ်တယ်လို့သူမတွေနဲ့ယုံကြည်ကြောင်းနိုင်ငံတွေတော်တော်များများမှာလူတွေဟာမတန်ဆွမ်းဖြစ်နေကြတာကိုကျင်းစာတင့်ခံရသူတွေလို့ယူဆပြီးတော့ကဲ့ရဲ့မှုတွေရှိနေကြတယ်လို့သူမကပြောပါတယ်။အရေးကြီးတာကအစိုးရဆိုတာဟာခေါင်းဆောင်မှုအခမ်းအနားမှာရှိနေရပါမယ်။သူတို့ရဲ့တန်းပြီမှာနေထိုင်ကြတဲ့နိုင်ငံသားတွေအားလုံးတိုးတက်ရေးအတွက်တာဝန်ခံမှုအပြည့်နဲ့လုပ်ကင်နေရတဲ့ဆိုတာကိုမတန်ဆွမ်းဖြစ်နေကြတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေလက်ခံလာအောင်ပြသရပါလိမ့်မယ်။ချုံးပြီးတော့ပြောရရင်မတန်ဆွမ်းတဲ့သူတွေကိုဘေးဖယ်ထုတ်ပြီးတော့ဒုတိယရန်စားလူတွေဖြစ်မတက်မှတ်ကြဖို့ဖြစ်ပါတယ်လို့သူမကပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ကတော့ကဘာအနှံ့ကမတန်မဆွမ်းဖြစ်နေကြတဲ့သူတွေအတွက်လူခွင့်ရေးကိုဆက်လက်ဆောင်ရင်းပေးမှာဖြစ်ပါတယ်။မတန်ဆွမ်းကြတဲ့အမေရိကန်နိုင်ငံသားများအဲ့ဥပဒေကို www.ada.gov မှာဝင်ရောက်လေ့လာနိုင်ကြောင်းအသိပေးအပ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းချင်းချုပ်ကိုမက်နနာချန်းကပြောပြမှာပါ။ဒီသတင်းဘက်တွေထွက်ပေါ်လာတဲ့ American မဲဆန္ဒရှင်တွေရဲ့သဘောထားစစ်တမ်းတွေမှာတော့ပြီးခဲ့တဲ့လကဒီမိုကရက်ပါတီညီလာခံနောက်ပိုင်းပါတီရဲ့သမ္မတလောင်း Hillary Clinton နောက်မှာပြိုင်ဘက် Republican ပါတီသမ္မတလောင်း Donald Trump ကခက်လန့်လန့်ကပြတ်ကျန်နေတာတွေ့ရပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့MacLash Maris Bora စစ်တမ်းမှာ Clinton က48ရာခိုင်နှုန်းနဲ့33ရာခိုင်နှုန်းသာရရှိထားတဲ့ Trump ကိုဦးဆောင်နေပါတယ်။ပြီးခဲ့တဲ့လထဲမှာပဲအလားတူစစ်တမ်းကောက်ခဲ့တုန်းကတော့ Clinton က42ရာခိုင်နှုန်း Trump က39ရာခိုင်နှုန်းနဲ့အနည်းငယ်သာအသာစီးရခဲ့တာဖြစ်ပါတယ်။ဒေသစံတော်ချိန်တောက်ကြနေညပိုင်းဘရာဇီးမှကျင်းပမယ့် Olympic အောက်စားပွဲတော်ကြီးအခမ်းအနားတွေမှာကျင်းပမိနိုင်ရဲ့အနည်းငယ်လူကဆန္ဒပြမှုအနည်းငယ်ဖြစ်ပွားခဲ့ရမှာ Rio de Janeiro ရှိအထူးကြုံရဲတွေကလူစုခွဲနိုင်ခဲ့ပါတယ်။ရဲကမျက်ရည်ရိုးပုံအသုံးပြုပြီးဆန္ဒပြသူရာကျော်ပါတဲ့အုပ်စုကိုနှိမ်နှင်းနိုင်ခဲ့ပါတယ်။ဆန္ဒပြသူတွေကဘရာဇီးအနေနဲ့စစ်ပွားရေးကြဆင်းမှုကြောင့်ရုန်းကန်နေချိန်မှာအိုလံပစ်ပွဲတော်ကျင်းပဖို့ပြင်ဆင်ရမှာအဂတိလိုက်စားမှုနဲ့အသုံးစိတ်ကြီးမားမှုအတွေ့ပြစ်တင်ရှုံချခဲ့ကြပါတယ်။အိုလံပစ် 2016 အိုလံပစ်အောက်စားပွဲတော်ဟာလူတစုအတွက်သာအကျိုးပြုပြီးလစာနဲ့ပညာရေးကျန်းမာရေးပြုစုဆောင်ရှောက်မှုလိုအပ်နေတဲ့လူအများစုကိုတော့ဥပိ္ပခါပြုထားတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ဒါပေမဲ့အိုလံပစ်အောက်စားပွဲကိုစီစဉ်သူတွေကတော့ဒီပွဲမှာအသုံးစိတ်ဟာလန်ဒန်မှာ2012ခုနှစ်ကကျင်းပခဲ့တဲ့အသုံးစိတ်ရဲ့7ပုံ2ပုံသာရှိတယ်လို့ပြောကြပါတယ်။ မနနာချန်ကသတင်းအချင်းချုပ်ကိုပြောပြသွားရပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဤတန်စင်ပါအင်ဂျင်နီယာကတော့ဇီနက်
အဗ်ဒယ်ရာဟ်မန်ဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.